Welcome to the Voice of America in Burmese.
Mingla menek ma shi Washington မြို့တော် VOA American တန်ကနေ2015ခုနှစ် February 23ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုက်တိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
ကျမကတော့ဆုမြတ်မှာပါရှင်ဆီးရီးယားနိုင်ငံမြောက်ပိုင်းကတမိုင်းဝင်ဂူဘိတ်မှန်တစ်ခုမှစောင့်နေတဲ့စစ်သားတွေကိုတူရကီကဝင်ရောက်ကယ်ဆယ်တဲ့စစ်စင်ရေးဟာပြောင်ပြောင်တင်းတင်းကျူးလွန်မှုဖြစ်တယ်လို့ဆီးရီးယားအစိုးရကပြောကြားခဲ့ပါတယ်။အမေရိကန်က shopping center ကြီးတွေအပေါ်တိုက်ခိုက်ဖို့အစ္စလာမ်စစ်သွေးကြွတွေရဲ့ချင်းချောက်မှုကိုအလေးအနက်ထားတယ်လို့အမေရိကန်အမိမြေလုံခြုံရေးဆိုင်ရာဝန်ကြီးကပြောကြားခဲ့ပါတယ်။ဒီလိုထိတ်တန့်သတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ကိုကန့်ဒေတာတိုက်ပွဲတွေမှာတော့တက်ချင်ညီတစိ့ကတ်ထားတဲ့ရင်ကိုတနုအနေနဲ့ကဒုတိယအကြိမ်အပြစ်ခံရတာနဲ့ပတ်သက်လို့ MNDAA ကိုကန့်လက်နက်ကိုင်တပ်ဖွဲ့ကသူတို့ပစ်ခတ်တိုက်ခိုက်တာမဟုတ်ကြောင်းညှင်းဆိုလိုက်ပါတယ်။
ကျွန်တော်ဒီ MND နေနဲ့လုံးဝချက်ချင်းနေရင်တော့ပြစ်ထလာလည်းမရှိဘူးပြစ်မှလည်းမဟုတ်ဘူးခင်ဗျ MND
အနေနဲ့ MND ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသားတာပါရှင်သတင်းစီစဉ်အပြီးမှနားဆင်ရမှာပါဒါအပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့မြန်မာပညာရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့နားဆင်ရမှာပါဒါအပြင်ဥစီတူအောင်မြင့်ရဲ့ပြည်ရင်းတုံသက်ချက်မြန်မာပြည်ကပေးစာများအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလိုင်တို့ကပြောပြပါအောင်ရှင်
ဆီးရီးယားနိုင်ငံမြောက်ပိုင်းကတမိုင်းဝင်ဂူဘိတ်မှန်တစ်ခုကိုစောင့်ရှောက်ဖို့ချထားတဲ့တူရကီတပ်တွေကိုကယ်ဆယ်ဖို့နဲ့အဲ့ဒီဂူဘိတ်မှန်ကိုနေရာရွှေ့ပြောင်းဖို့တူရကီစစ်တပ်ရဲ့ဆောင်ရွက်မှုဟာမြောင်မြောင်တင်းတင်းကျူးလွန်မှုဖြစ်တယ်လို့ဆီးရီးယားအစိုးရကပြောကြားခဲ့ပါတယ်။အော်တိုမန်အင်ပါယာကြီးကိုတည်ထောင်ခဲ့သူရဲ့အဖိုးဆူလီမန်ရှားရဲ့ဂူဘိတ်မှန်တည်ရှိရာနေရာနာအထိ IS စစ်သွေးကြွတွေမကြခင်လတွေတုန်းကရောက်ရှိလာခဲ့ပြီးတဲ့နောက်အဲ့ဒီဂူဘိတ်မှန်ကိုစောင့်ရှောက်ဖို့အတွက်တူရကီကစစ်သားတွေကိုဆေလွတ်ချထားခဲ့တာပါ။စနေနေ့ညပိုင်းကတော့အဲ့ဒီတူရကီစစ်သား40နီးပါးကိုကယ်ဆယ်ဖို့တူရကီအစိုးရကတင့်ကားတွေလက်နက်ကြီးတွေနဲ့အတူစစ်သားယာဉ်ချီကိုဆီးရီးယားနိုင်ငံထဲကိုဆေလွှတ်ခဲ့ပါတယ်။ဒီဆောင်ရွက်ချက်ဟာအဲ့ဒီဒေသမှာအကြမ်းဖက်အဖွဲ့တွေနဲ့တူရကီအစိုးရအနီးကပ်ဆက်သွယ်မှုရှိတယ်ဆိုတာကိုတက်သေးပြလိုက်တာပဲလို့ဆီးရီးယားနိုင်ငံသားရေးဌာနတာဝန်ရှိသူတယောက်ရဲ့အပြောကိုဆီးရီးယားအစိုးရပိုင်းစာနာသတင်းဌာနကကိုးကားဖော်ပြခဲ့ပါတယ်။IS စစ်သွေးကြွတွေဟာဆီးရီးယားနိုင်ငံတဲကဗလီတွေဖျားရှိခိုးကြောင်းတွေနဲ့ဂူဘိတ်မှန်တွေကိုတိုက်ခိုက်ဖျက်ဆီးနေတဲ့ကြားမှာဒီဘိတ်မှန်မပြတ်စည်းပဲရှိနေတာကတတ်သိဖြစ်တယ်လို့ဆိုခဲ့တာပါဆူလီမန်ရှားရဲ့ဂူဘိတ်မှန်ဟာတူရကီဆီးရီးယားနယ်စပ်ကနေဆီးရီးယားနိုင်ငံတဲ20မိုင်လောက်အကွာအလက်ပိုပြည်နယ်ထဲမှာတည်ရှိပါတယ်1922ခုနှစ်သဘောတူညီချက်အရအဲ့ဒီဂူဘိတ်မှန်ရှိရာကိုတူရကီပိုင်နဲ့အဖြစ်သတ်မှတ်ထားပါတယ်ဆီးရီးယားကိုခွင့်မတောင်းမဲနဲ့အခုလိုအဆောင်စစ်သားတွေကိုဝင်ရောက်ကယ်ဆယ်တာဟာသဘောတူညီချက်ကိုချိုးဖောက်တာဖြစ်ပြီးတော့ဒီကျွလွန်မှုရဲ့ရိုက်ခတ်မှုတွေကိုတူရကီကတာဝန်ခံရမယ်လို့ဆီးရီးယားအစိုးရကသတိပေးခဲ့ပါတယ်။စစ်သားတွေကိုဝင်ပြီးတော့ကယ်ဆယ်မဲ့စစ်စင်ရေးကိုဆီးရီးယားအစိုးရအပါအဝင်အဲ့ဒီဒေသမှာရှိနေတဲ့တပ်ဖွဲ့တွေအားလုံးကိုအသိပေးခဲ့ပေမဲ့ခွင့်ပြုချက်မယူခဲ့ဘူးလို့တူရကီဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ကယ်ဆယ်မှုအတွင်းမှာစစ်သားတယောက်တည်ဆုံးခဲ့ပေမဲ့အောင်မြင်တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်ရှင်။
ဘသူမှမနေတော့ပဲဆွန့်ပစ်ထားတဲ့လစ်ဗျနိုင်ငံဆိုင်ရာအီရန်တာမတ်ကြီးရဲ့နေအိမ်ကိုသူတို့ဘုံခွဲတက်ခိုက်လိုက်တယ်လို့ IS Islamic စစ်သွေးကြွအဖွဲ့အပေါ်တစ်ဆာခံတဲ့စစ်သွေးကြွတွေကပြောပါတယ်။ Tripoli မြို့လယ်မှာရှိတဲ့အဲ့ဒီအိမ်ကိုတက်ခိုက်မှုအတွင်းဘသူမှထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့ဆိုပါတယ်။အဲ့ဒီတက်ခိုက်မှုကိုအီရန်အစိုးရအနေနဲ့ပြစ်တင်ရှုတ်ချကြောင်းအစိုးရသတင်းမီဒီယာမှာဖော်ပြထားပါတယ်။ဘုံခွဲတက်ခိုက်မှုကြောင့်အဆောက်အဦအောက်ခြေပိုင်းအနေငယ်ပျက်စီးသွားကြောင်းအီရန်နိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးကလည်းပြောပါတယ်။မြို့တော် Tripoli မှာ IS အဖွဲ့ခွဲတစ်ဖွဲ့ချေကုပ်ယူထားတာအပါအဝင်လိဗျနိုင်ငံထဲမှာ IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အဖွဲ့၃ဖွဲ့ရှိနေတာပါ။တိုင်းပြည်အတွင်းပုံကန်နေတဲ့စစ်သွေးကြွတွေအစိုးရလက်နက်ကိုင်အဖွဲ့စီတွေနဲ့သူတို့သာလျင်အစိုးရဖြစ်ကြောင်းပြောဆိုနေကြတဲ့အဖွဲ့၂ဖွဲ့ရှိနေတာစတဲ့နိုင်ငံရေးအရာသဘောထားကွဲပြားမှုတွေလိဗျနိုင်ငံထဲမှာဖြစ်ပေါ်နေတာပါ။လိဗျနိုင်ငံအတွင်းအကြမ်းဖက်မှုတွေပုံမပြင်းထန်လာနေတဲ့အတွက်အနောက်အုပ်စုအများစုကတန်ယုံတွေဟာလည်းပိတ်ပစ်ခဲ့ကြပြီးဖြစ်ပါတယ်။ဇန်နဝါရီလတုန်းကလည်း Tripoli မြို့မှာရှိတဲ့လူမနေတော့တဲ့ Algeria တန်ယုံအစအဦးကို IS အဖွဲ့ကဘုံခွဲတိုက်ခိုက်ခဲ့ကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းလုံခြုံရေးအဆောင်တအုပ်နဲ့အနားမှာဖြတ်သွားသူ9ဦးတို့ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။
ရုရှားအစိုးရလိုလာတဲ့ယူကရိန်းသမ္မတဟောင်းဗစ်တာယာနူကော့ဗစ်ကိုရာထူးကနေဖယ်ရှားနိုင်ခဲ့တာတနည်းပြတဲ့အထိတ်အမှတ်ပွဲတွေကိုယူကရိန်းနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထဲကခါကစ်မြို့မှာဘုံတလုံးပောက်ကွဲခဲ့လို့နှစ်ယောက်သေဆုံးခဲ့ပါတယ်။ အထိတ်အမှတ်ချီတက်ပွဲတစ်ခုမှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးတော့ဆယ်ယောက်ထက်မနည်းလည်းဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခါကစ်မြို့ဟာယူကရိန်းအစိုးရတပ်တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကြားတိုက်ပွဲဖြစ်နေတဲ့နေရာကနေမိုင်120ကျော်ဝေးပါတယ်ယူကရိန်းနိုင်ငံရဲ့ဒုတိယမြို့တော်လည်းဖြစ်ယူကရိန်းအရှေ့ပိုင်းမှာအကြီးဆုံးလည်းဖြစ်တဲ့ခါကစ်မြို့မှာတပုံတွေကပြီးခဲ့တဲ့တစ်နှစ်ပတ်လုံးဒီအကြမ်းဖက်ဆန္ဒပြမှုတွေကိုလုပ်နေခဲ့တာပါတနင်္ဂနွေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့မတင်ကားသူတချို့ကိုဖမ်းဆီးထားတယ်လို့ရဲကပြောပါတယ်ရုရှားလိုလာတဲ့ရုရှားလိုမျိုးရေးထားတဲ့ညွှန်ကြားချက်တွေနဲ့လက်နက်တွေသိမ်းဆည်းရမိတယ်လို့လည်းယူကရိန်းလုံခြုံရေးအကြံပေးတစ်ယောက်ကပြောပါရရှင်
။မတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမှာမင်းကလင်းငယ်တဦးကအသေးခံဘုံခွဲတက်ခတ်ခဲ့တဲ့အတွက်သူနဲ့အတူတခြား၅ဦးလည်းသေဆုံးသွားခဲ့ပါတယ်။အဲဒီဒေသဟာအစ္စလာမစ်အစွန်းရောက်ဘိုကိုဟာရမ်အဖွဲ့ကိုအစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခတ်နေတဲ့နေရာလည်းဖြစ်ပါတယ်။မြင်းမြင့်တက်တည်ရဲ့အစိုးရအသေးခံဘုံခွဲခဲ့တဲ့မင်းကလင်းငယ်ရဲ့အသက်ဟာ၈နှစ်ထက်မပိုကြောင်းပောက်ကွဲမှုဖြစ်တဲ့နေရာဟာဖုန်းတွေရောင်းပြီးတော့ပြင်တဲ့ပေါ်တစ်ဆမ်ဈေးထဲမှာဖြစ်သွားခဲ့တာလို့ပြောပါရယ်ပောက်ကွဲမှုကြောင့်အနည်းဆုံး၁၉ဦးလောက်လဲထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါရယ်ဒီဘုံခွဲတက်ခတ်မှုကိုဘယ်သူပြုလုပ်ခဲ့တယ်ဆိုတာထုတ်ဖော်ပြောဆိုခြင်းမရှိသေးပေမဲ့လည်းတက်ခတ်တဲ့ပုံစံဟာဘိုကိုဟာရမ်အဖွဲ့ရဲ့လုပ်ရက်တွေနဲ့တူနေတယ်လို့ဆိုပါရယ်ဘိုကိုဟာရမ်အဖွဲ့ဟာအရင်ကလည်းအခုလိုအမျိုးသမီးငယ်လေးတွေကိုအသေးခံဘုံခွဲတက်ခတ်ခံလို့ရှိပါရယ်နိုင်ဂျီးရီးယားအစိုးရနဲ့အိန္ဒိယကင်မရွန်နိုင်ဂျာချက်စတဲ့နိုင်ငံတွေရဲ့ပူးပေါင်းထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ဘိုကိုဟာရမ်အဖွဲ့ဟာအရှုံးနဲ့ရင်ဆိုင်နေရတာပါ။ဒါပေမဲ့တိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လွတ်တော်နဲ့သမ္မတရွေးကောက်ပွဲတွေကိုသမ္မတဂိုလတ်ဂျွန်နသန်ကမတ်လ28ရက်နေ့အထိရက်ရှည်ဆိုင်ပေးခဲ့ရပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ယူဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့လာနေမနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်American, Canada နဲ့ UK က shopping center ကြီးတွေအပေါ်တိုက်ခိုက်ဖို့ Somalia နိုင်ငံအခြေစိုက် Islamic စစ်သွေးကြွရဲ့ချိန်ချောက်မှုကိုအာဏာပိုင်တွေဘက်ကအလေးအနက်ထားတယ်လို့ American အမိမြေလုံခြုံရေးအကြီးအကဲကပြောကြားခဲ့ပါတယ်။အနောက်တိုင်း shopping center ကြီးတွေကိုတိုက်ခိုက်ချဖို့တိုက်တွန်းထားတဲ့ဗီဒီယိုတစ်ခုကို El Shabab စစ်သွေးကြွတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ပြည်သူတွေနုံနုံကြကြရှိကြဖို့နဲ့မတင်ကားစရာတွေ့ရတဲ့တင်ပေးကြဖို့အတွက် CNN ရုပ်သံနဲ့မေးမြန်းခန်းမှာအမိမြေလုံခြုံရေးဆိုင်ရာဝန်ကြီးဂျေဂျွန်ဆန်ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်တိုက်ခိုက်ဖို့တိုက်တွန်းထားတဲ့ shopping center တွေထဲမှာ American ပြည်ထောင်စုမြောက်ပိုင်း Minnesota ပြည်နယ်က Mall of America shopping center ကြီးလည်းပါဝင်ပါတယ် Minnesota မှာ Somali လူမျိုးပြောင်းရွှေ့အခြေချနေထိုင်ကြသူတော်တော်များများရှိပါတယ်တိုင်းပြည်ထဲမှာရှိနေကြသူတွေကိုတိုက်ခိုက်မှုတွေလုပ်ကြဖို့စစ်သွေးကြွအဖွဲ့တွေကဆော်အော်လာကြတာကအသွင်ပြောင်းလာတဲ့ကမ္ဘာတဝန်းအကြမ်းဖက်သမားတွေရဲ့အနေရဖြစ်တယ်လို့ဝန်ကြီးဂျေဂျွန်ဆန်ကတနင်္ဂနွေနေ့ကပြောခဲ့ပါတယ်တခြားနိုင်ငံတွေမှာလေ့ကျင့်ထားတဲ့အကြမ်းဖက်သမားတွေနိုင်ငံတည်းကိုဝင်လာပြီးတော့တိုက်ခိုက်မှုတွေလုပ်တဲ့အခြေအနေမျိုးမဟုတ်တော့ဘူးလို့သူကဆိုပါတယ်။2013ခုနှစ်စက်တင်ဘာလတုန်းကကင်ညာနိုင်ငံနိုင်ရိုဘီမြို့မှာရှိတဲ့ Westgate Shopping Mall တွေကို El Shabab စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်မှုတွေက61ယောက်သေဆုံးခဲ့ပါတယ်ရှင်။
အီရန်နျူကလ িয়ার အရေးသတ်မှတ်ထားတဲ့မလ31ရက်နေ့မှာသဘောတူညီချက်ရနိုင်ရေးအတွက်အမေရိကန်နဲ့အီရန်နိုင်ငံသားရေးဝန်ကြီးတို့တင်းနှင်းတွင်နေကဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံခဲ့ကြပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်နဲ့တွေ့ဆုံဆွေးနွေးနေတဲ့ပုံတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီက Twitter လူမှုကွန်ရက်ကတင်ထုတ်ပြန်လိုက်တာပါ။ဒီနေ့ပါမြို့မှာအီရန်အနုမြစွမ်းရင်အကြီးအကဲအလီအက်ဘာဆာလေဟီနဲ့အမေရိကန်လောင်စွာဆိုင်းအင်ဝန်ကြီးအနက်စ်မိုနစ်တို့အကြာပြုလုပ်နေတဲ့ဆွေးနွေးပွဲကိုနိုင်ငံသားဝန်ကြီးနှုတ်ကတွားရောက်ပူးပေါင်းပါဝင်လာလည်းဖြစ်ပါတယ်။နိုင်ငံသားဝန်ကြီးနှုတ်နဲ့ဆွေးနွေးဝန်ကြီးနှုတ်တို့ရဲ့ဆွေးနွေးပွဲဟာအီရန်နဲ့ P5+1 လို့ခေါ်တဲ့လူညုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအပေါင်းဂျာမနီတို့အကြားသဘောတူညီချက်ရရှိရေးမှာကြားခံအခက်အခဲဖြစ်ရှိနေတဲ့ဤပညာပိုင်းဆိုင်ရာသဘောထားကွဲလွဲမှုတွေကိုပြည်လည်စေဖို့ရည်ရွယ်လှုပ်ဆောင်တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။အီရန်နဲ့အဲ့ဒီ၆နိုင်ငံအုပ်စုအကြားဆွေးနွေးနေတဲ့ကိစ္စဟာအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးရုံမှုတွေကိုရှော့ချပေးခြင်းအပြင်အီရန်ဘက်ကလည်းနျူကလ িয়ার အစီအစဉ်တွေကိုရှော့ချဆောင်ရွက်ရမှာဖြစ်ပါတယ်
။ Greek နိုင်ငံတည်နေတဲ့အကျွေးတွေပြန်ဆက်ရမယ့်ရက်နောက်ထပ်လေးလဆင်းထားဖို့သဘောတူမှုရခဲ့ပြီးတဲ့နောက်မှာ EU ဥရောပအကျွေးရှင်တွေကိုတင်ပြရမယ့်စီးပွားရေးပြုပြင်ပြောင်းလဲရေးအစီအစဉ်တွေကို Greek ကောင်ဆောင်တွေတနင်္ဂနွေနေ့ကတိုင်ပင်ဆွေးနွေးခဲ့ကြပါတယ်။ ဖေဖော်ဝါရီလကုန်မှပြန်ဆက်ရတော့မယ့် Greek နိုင်ငံအကျွေးဒေါ်လာဘီလီယံ300နီးပါးကို၄လရွှေ့ဆိုင်းထားဖို့အတွက်အကျွေးရှင်တွေကတောက်ချနေတော့ကသဘောတူခဲ့ပြီးတော့ရိမ့်နိုင်နေတဲ့ Greek နိုင်ငံစီးပွားရေးပြန်လည်ကောင်းမွန်လာရေးအစိုးရအသုံးစိတ်လျှော့ချရေးအစီအစဉ်တွေကိုတင်းနှင်းလာနေမှာတင်ပြဖို့တောင်းဆိုခဲ့ပါတယ်။အစိုးရလုပ်ငန်းတွေပုံမထိရောက်နိုင်အောင်နဲ့အခွန်တင်းချောင်မှုတွေကိုတိုက်ဖြတ်နိုင်မဲ့နည်းလမ်းတွေကိုတာဝန်ရှိသူတွေရေးဆွဲနေကြတယ်လို့ Greek အစိုးရဝန်ကြီး Nikos Papadopoulos ကပြောကြခဲ့ပါတယ်အကျွေးပြန်ဆက်ဖို့အချိန်ထပ်တိုးသဘောတူညီချက်ကြောင့် Greek နိုင်ငံအကျွေးရှင်တွေချမှတ်ထားတဲ့အစိုးရအသုံးစရိတ်အကြီးအကျယ်ဖြတ်တောက်တဲ့အစီအစဉ်တွေကိုအဆုံးသတ်ပါမယ်ဆိုတဲ့ရွေးကောက်ပွဲကတိတွေနဲ့ဝင်ကြီးချုပ်ဖြစ်လာတဲ့ Alexis Tsipras အပေါ်ဝေဖန်မှုတွေလည်းအခုရှိနေပါတယ် Mr. Tsipras ကတော့လေးလအတွင်းဒီယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံစည်းရင်းတွေကနေ Greek နိုင်ငံမထွက်ရအောင်နဲ့အကျွေးရှင်တွေနဲ့ညှိနှိုင်းဖို့ Greek တာဝန်ရှိသူတွေအတွက်အချိန်ပိုရတယ်လို့ပြောကြခဲ့ပါတယ်ရှင်
The Voice of America, VOA. တနင်္လာနေ့နေ့နဲ့ခင်းတဲ့အစီအစဉ်ကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ပြခဲ့တာပါရှင်။ချက်ချင်းကြီးတစိုက်ကတ်ထားတဲ့ရင်ကိုဒုတိယအကြိမ်အပြစ်ခံအရာနဲ့ပတ်သက်လို့ MNDAA ကိုကန့်လက်နက်ကင်တပ်ဖွဲ့ကသူတို့ပြစ်ခတ်တိုက်ခိုက်တာမဟုတ်ကြောင်းညင်းဆိုလိုက်ပါတယ်။ဒါအပြင်ကိုကန့်ဒေသတိုက်ပွဲဟာအချုပ်ချာအာဏာနဲ့မပတ်သက်ပဲတိုင်းရင်းသားဒေသကိုပိုင်အုပ်ချုပ်ခွင့်ရရေးပြဿနာသာဖြစ်တယ်လို့လည်းကိုကန့်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေဟာလည်းဆိုးရွားနေစေရှိပါတယ်။အကြောင်းဆုံးကတော့ဒီလိုပါရှင်။တနင်္ဂနွေနေ့ကကိုကန့်ဒေသအတွင်းချက်ချင်းဤအလံလွှင့်ထူထားတဲ့ကဲဆယ်ရင်းရင်ဒုတိယအကြိမ်ပြစ်ခတ်တိုက်ခိုက်ခံရပါတယ်။လောင်ထန်နဲ့ချင်းရွှေဟော်ကြားချင်းရွှေဟော်နဲ့ဆိုရင်၃မိုင်ကွာကွမ်လုံမျိုးနဲ့16မိုင်အကွာမှာတိုက်ခိုက်ခံရတာဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောပါရယ်ကဲဆယ်ရင်းဝန်ထမ်းတွေတရင်နောက်တွေအပါအဝင်လူ9ဦးဒဏ်ရာရခဲ့ပါရယ်အခုလိုချက်ချင်းကြီးတစိုက်ကတ်ထားတဲ့ယင်ထပ်ပြီးအပြစ်ခံရတာနဲ့ပတ်သက်လို့ကိုကန့်တက်တွေဘက်ကမဟုတ်ကြောင်း MNDAA ကိုကန့်လက်နက်ကင်တက်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းက VOE ကိုပြောပါရယ
်ကျွန်တော်ဒီ MNDAA အနေနဲ့လုံးဝချက်ချင်းကြီးရင်းနှီးကိုပြစ်ခတ်တာလည်းမရှိဘူးပြန်มาလည်းမဟုတ်ဘူးခင်ဗျာ MNP အနေနဲ့ကျွန်တော်တို့ဒီပြင်းပြင်းထန်ထန်သတ်မှတ်ထားရှိပါခင်ဗျာပြည်သူလူထုကိုဝင်ထုတ်ဝင်ပို့မဖြစ်စေရပြီးတော့ပြည်သူလူထုကိုနှိမ့်ဆက်ညှဉ်းပန်းခြင်းမပြုလို့ရတက်ဖြတ်တာတော့မဖြစ်နိုင်ပါဘူးခင်ဗျာ
ဒါဆိုရင်ပထမတစ်ခေါက်ကတက်ချင်ညီကိုအပြစ်ခံရတော့ကလည်းကိုကန့်တက်တွေဘက်ကပြစ်တယ်လို့ဆွဆွဲထားရရှိပါတယ်မြန်မာစစ်တပ်သုံးနေရင်နဲ့မှားပြီးတော့အပြစ်ခံလိုက်ရတယ်လို့ပေါ့နော်မျက်မြင်သက်သေတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးတော့သုံးသက်သူတွေလည်းရှိပါတယ်ရှင်အဲ့ဒါဟုတ်ပါလားရှင
်မရှိမဟုတ်ပါဘူးဗျကျွန်တော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းရှင်းပြခဲ့ပြီးပါခင်ဗျဒီလောက်ကဲကနေတောက်လျှောက်ချင်းရဟောကြီးကဘုမတမတော်ကနေပြီးတော့မှတို့ကအဲ့မှာထိနေထားပါတယ်ခင်ဗျအောက်ဆိုးထားပါတယ်ခင်ဗျကျွန်တော်လမ်းတစ်ဖက်တစ်ချက်ကိုကတ်ချင်တော့ကတ်လို့မရပါဘူးခင်ဗျအဲ့တော့ကျွန်တော်ပြစ်ခွင့်လည်းမရှိပါဘူးခင်ဗျာ
အခုဒီကိုကန့်ဒေတာတဝိုက်နှစ်ဖက်တိုက်ပွဲတွေဖြစ်နေတော့စစ်ပြေးဒုက္ခသည်တွေဘေးလို့ရကိုထွက်ပြေးနေရတာလည်းတွေ့ရပါတယ်ရှင်အခုဒီနောက်ဆုံးဒုက္ခသည်တွေရဲ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဒီလောက်ကမြို့မှာတော့လူတွေတိတ်မရှိတဲ့လောက်ဖြစ်သွားတယ်ဆိုတော့ကျန်တော့တော့မထွက်ရဘူးအပြင်ကတော့ကတော့တော့ကတော့လူငယ်တိုင်းဖြစ်တယ်ပေါ့အခုကျတော့ရွာထိရောက်သွားတယ်ရောက်သွားပြီးတော့ဖြစ်တယ်ဒီတော့ပစ္စည်းတွေယူတယ်တံပိုးရှိတာဟောမရှိတာဟောမြင်နေများအားလုံးမိလဲရှုပ်တယ်ဥပမာမနေ့ကစနေနေ့တိုက်ပွဲပြောင်းမှာပေါ့အဲ့တော့ဆိုယူချာဖန်ဆိုတဲ့ယူအောင်ကသူတို့ကဖြည့်စည်းအောင်ပဲကျောင်းတွေလည်းမြေချုပ်ပြလိုက်တာပဲဗျအဲ့တော့ယွာတွေယွာသူယွာသားတွေဖြည့်ပြီးတာတော့များပါတယ်ကျွန်တော်တက်ဆွဲထားတဲ့နေရာနဲ့ကျွန်တော်လက်လမ်းမီတဲ့ယွာတွေဆိုရင်ကျွန်တော်ဒီအဲ့မှာပိတ်မိတဲ့လူကြီးရှိတယ်ကျွန်တော်ကတက်နိုင်တော့တော့ကဲထုတ်ပါတယ်ဗျတက်တော့ပြီးတော့ကာကွယ်ပေးပြီးတော့ပေါ့နော်ပြထုတ်တယ်တယုတ်ပြီးမဆက်အထိကျွန်တော်ပို့လို့ရပါတယ်ဒါပေမဲ့တယုတ်ပြီးဖက်တော့ကျွန်တော်ရေပေါ်သုံးလုံးဝသွားလို့ရတော့ရင်တယုတ်ဖက်နေဖမ်းနေပါခင
်ဗျ February 22ရက်နေ့နေပြည်တော်မှာပြုတ်လုတဲ့ကိုကန့်ဒေသတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကာကွယ်ရေးဦးစီးချုပ်ယုံကြီးဒုတိယဗိုလ်ချုပ်ကြီးညာထူးဦးကတော့ပြီးခဲ့တဲ့သတင်းပတ်ထဲချက်ချင်းဤကပထမဆုံးချိန်အပြစ်ခံရတာဟာကိုကန့်တင်းရှောင်းအဖွဲ့ရဲ့လက်ချက်ဖြစ်ပြီးဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။ဒါအပြင်အခုကိုကန့်တိုက်ပွဲဟာအချုပ်အခြာအာဏာကိုထိပါလာတာဖြစ်လို့မြန်မာစစ်တပ်အနေနဲ့အစွမ်းကုန်ကာကွယ်သွားမှာဖြစ်တယ်လို့ပြောပါတယ်။ကိုကန့်တက်ရဲ့ပြောရေးဆိုခွင့်ရှိသူကတော့ အချုပ်အခြာအာဏာကိုထိပါတဲ့ပြဿနာမဟုတ်ဘဲတိုင်းရင်းသားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ရယူပြဿနာသာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါတယ
်အခုတိုက်ပွဲတော်မှာသူတို့အချုပ်အခြာအာဏာနဲ့ပတ်သက်တယ်ဆိုတော့ကိုပြောတာကိုကြည့်ရင်တော့သူတို့ဒီလူထုရဲ့အာယုံကိုသူတို့လွဲချင်တယ်တူတယ်ဆက်သူတို့ကလည်းမြန်မာနိုင်ငံ135မျိုးသောတိုင်းရင်းသားတွေကသူတို့ပါလို့ကြည့်ရကိုအရင်ကတည်းကသူတို့ဒီကိုကတိုင်းရင်းသားတိုင်းဟာမိမိကိုယ်ကိုမိမိမြန်မာနိုင်ငံသားလို့သတ်မှတ်ကြပါခင်ဗျအဲ့လိုလဲခံယူပါခင်ဗျပြီးတော့ဒီကိုကဒေတာဟာမြန်မာနိုင်ငံရဲ့တစိတ်တစ်ပိုင်းကဒေတာဆိုတာကိုအရင်ကတည်းကလူတိုင်းအဲ့လိုသတ်မှတ်ပါတယ်နားလဲပါတယ်ကျွန်တော်ဘယ်တော့မှလဲဒီတော်စုကြီးကနေခွဲထွက်မဲ့လူမဟုတ်ပါဘူးခင်ဗျအဲ့လိုစကားပြောလဲမပြောခဲ့ဘူးပြီးတော့နောင်လဲကျွန်တော်လုတ်သွားမှလည်းမဟုတ်ပါဘူးခင်ဗျအဲ့တော့အချို့အချာအာဏာနဲ့တော့လုံးဝမပတ်သက်ပါဘူးခင်ဗျ
ကိုကဒေတာတိုက်ပွဲရီနဲ့ပတ်သက်လို့တီထောင်စုလွှတ်တော်နိုင်ကသူရဦးရှိမန်းကလည်းဖေဗူလာ19ရက်နေ့ကကိုကန်လောက်ကင်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်နီနိုင်ကုံချမ်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျန်တဲဝင်းရှမ်းပြည်နယ်မဲဆန္ဒနဲ့အမှတ်7ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလူကွယ်ရှိတို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်တိုက်ပွဲရီကြောင့်ဒုက္ခရောက်ခဲ့တဲ့ကိုကန်ပြည်သူတွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်သူအနေနဲ့အစွမ်းကုန်စူးစမ်းဆောင်ရွက်သွားမယ်လို့လည်းသူရဦးရွှေမန်းကပြောဆိုခဲ့ပါတယ်ရှင်။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေပါတယ်ရှင်။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လင်းဖို့အချိန်ရောက်ပါပြီ။လူငယ်တွေအသိပညာဗဟုသုတရှိရေးကိုမြင့်တင်ပေးနေတဲ့ YSCM အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုရဲမြင့်ဝင်းနဲ့ကိုသားညိုဦးကတွေ့ဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအတွက်တင်ဆက်ထားပါတယ်ရှင
်ကိုရဲမြင့်ဝင်းအခု VOA လာပြီးတော့လက်ခံဖြေချပြီးတာကျေးဇူးအများကြီးတင်ပါတယ်ဗျကျွန်တော်အရင်မေးချင်တာကိုရဲမြင့်ဝင်းကဒီ You for Social Change မြန်မာပေါ့နော်မြန်မာနိုင်ငံမှာဒီလူမှုအပြောင်းအလဲတွေပေါ့ဖြစ်ဖို့ဆိုတဲ့အဖွဲ့အစည်းမှာလှုပ်ရှားနေရဆိုတော့လက်ရှိမြန်မာနိုင်ငံမှာတော့နိုင်ငံရေးကပြောင်းလဲမှုတွေတော့တွားနေပြီပေါ့နော်လူမှုရေးကပြောင်းလဲမှုဆိုရင်အဓိကလူအပ်ချက်တွေဘာတွေရှိနေလို့လဲ
အဓိကဟိုလူမှုပြောင်းလဲဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူတွေကနံပါတ်1အချက်ပေါ့အတိတရားရှိဖို့လိုတယ်ပေါ့အတိတရားဆိုတာ awareness ပေါ့လူတွေကအများသောအားဖြင့်ဒီဗဟုသုတရှိမယ်နောက်အတွေ့အကြုံတွေ experience တွေရှိမယ်ပေါ့နော်ဒါပေမဲ့အတိတရားရှိဖို့ဆိုတာနည်းနည်းဟိုခက်ခဲတယ်ပေါ့အဲ့တော့အတိတရားရှိဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီပုံမှန်အားဖြင့်ဆိုလို့ရှိရင်ပညာရေးစနစ်ကောင်းမွန်ဖို့လိုတယ်အဲ့ဒီပညာရေးစနစ်ကောင်းမှသာလျှင်ခုနလူတွေကပညာကိုဟိုကောင်းကောင်းမွန်မွန်သင်ကြားပြီးတော့ကောင်းကောင်းမွန်မွန်ကိုယ့်ရဲ့ဒီအတွေးခေါ်အယူဆနဲ့ကိုယ်ပိုင်အတွေးခေါ်အယူဆနဲ့ကိုယ့်ခြေထောက်ပေါ်ကိုရက်တည်ပြီးတော့ဘလို့ဆုံးဖြတ်ပြီးတော့ဗောနော်ဟို shape ဆက်ပြီးတော့ခီးသွားလို့ရမှာလဲဆိုတော့ရှင်အဲ့မြန်မာပြည်မှာရှိတဲ့လက်ရှိပြဿနာတွေအားလုံးကိုခြုံကြည့်မယ်ဆိုလို့ရှင်ပညာရေးရဲ့ဒီခြုံရင်းချက်ကိုတွေးရတာဗောအဲ့တော့ပညာရေးကောင်းကောင်းဒီအစိုးရနေပြီးတော့ဟိုကောင်းကောင်းဗောနော်ကျွန်တော်တို့ပြောမယ်ဟိုကောင်းကောင်းမွန်မွန်မပန့်ပိုးပေးနိုင်ဘူးဗောအဲ့တော့ဘာဖြစ်လာလဲဆိုရင်လူငယ်ကျွန်တော်တို့လှုပ်တာလူငယ်တွေနဲ့များများလှုပ်ရတဲ့ခါကျတော့လူငယ်တွေမှာဒီ critical thinking ဗောဒီရေပူရဟိုရထပူတာကြကြကျွန်တော်တို့စဉ်းစားဝေဖန်ပိုင်းခြားနိုင်တဲ့စွမ်းရည်ရောင်းနေလာတယ်ရောင်းနေလာတဲ့အခါမှာဒီပြိပခါကိုလုံစော်တဲ့လူတွေရှိလာတယ်ဆိုလို့ရှိရင်အဲ့ပြိပခါတွေမှာဝင်ပြီးတော့ပေါ့နော်ဒီကိုပိုင်ရဲ့ရည်တည်ချက်မရှိတော့ဘဲနဲ့ဝင်ပြီးတော့ပါဝင်ပတ်သက်မှုတွေအများကြီးတွေ့ရတာပေါ့အဲ့တော့ကျွန်တော်တို့ရဲ့သဘောတရားကဘာလဲဆိုလို့ရှိရင်လူတွေမှာဒီ awareness လို့ခေါ်တဲ့အတိတ်တရားရှိဖို့လိုတယ်ပေါ့အဲ့လိုအတိတ်တရားရှိမှသာလျှင်အကောင်းဆုံးဝေဖန်ပိုင်းခြားနိုင်ပြီးတော့ကိုယ်ဘာရည်တည်ချက်နဲ့ဘလို့အလုပ်လုပ်ရမလဲဆိုတော့သိနိုင်မှာပေါ့
ဒီဖွဲ့စည်းဖွဲ့တာကတော့ဘယ်လိုစဉ်းစားချက်နဲ့လဲဘာတွေလုပ်ဖို့စဉ်းစားချက်နဲ့လဲ
အဲ့တော့အဖွဲ့အစည်းဖွဲ့ပြစ်တာကကျွန်တော်တို့ဒီ2000ပေါ့နော်ကျွန်တော်စပြီးတော့10လဲအောင်တဲ့အချိန်မှာတက်ကရိုစတက်ဖို့ရှိတယ်ပေါ့အဲ့ဒီအချိန်မှာကျွန်တော်စဉ်းစားကြည့်ခဲ့ဒီမြန်မာပြည်ရဲ့ဒီပညာရေးစနစ်ကကျွန်တော်လိုချင်တဲ့ဒီပညာရေးကိုမပေးနိုင်ဘူးပေါ့အဲ့တော့မပေးနိုင်ဘူးဆိုတာသိလာတဲ့အချိန်မှာတခခုလုပ်ဖို့ပေါ့နော်တကယ်ချင်းနေနဲ့တိုင်ပင်ပြီးတော့အဲ့လိုမျိုးစပြီးတော့စူးစမ်းကြည့်တာပေါ့စူးစမ်းကြည့်တဲ့အချိန်မှာကျွန်တော်ဟိုဒီ American နိုင်ငံကနေပြီးတော့ဒီမြန်မာပြည်မှာလာပြီးတော့ပေါ့နော် missionary ပေါ့သူတို့ဒီ moment ပေါ့เนาะဒီဟိုဘာဟို Christian ဘာသာရေး guide တခုကနေမြန်မာပြည်မှာလာပြီးတော့လူငယ်တွေကိုလာပြီးတော့အင်္ဂလိပ်စာတွေလူငယ်ဖွံ့ဖြိုးရေးသင်တန်းတွေပေးတယ်ပေါ့အဲ့အချိန်မှာကျွန်တော်တို့ကဒီအဲ့သင်တန်းတွေကိုလည်းရတယ်နောက်တစ်ခုကဒီတက်ကရိုပညာရေးကဒီအစိုးရရဲ့တက်ကရိုပညာရေးကကျွန်တော်တို့ဘာမှမပေးနိုင်ဘူးဆိုတာသိတဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ကိုယ့်ခြေထောက်ပေါ်ကိုယ်ရက်တည်ပြီးတော့ဒီပညာရေးကိုဘယ်လိုရှာလို့ရမလဲဆိုတာကိုစဉ်းစားကြတယ်ပေါ့ brainstorming လုပ်ကြတယ်။အဲ့ချိန်မှာကျွန်တော်တို့တွေ့တာကဘာလဲဆိုလို့ရှိရင်ကိုကိုတိုင်းပေါ့နော်ဒီဟိုကိုယ့်ရဲ့ပညာရေးကိုစာတွေဖတ်မယ်။နောက်လေ့လာမယ်ဆိုလို့ရှိရင်ကိုလုံးလို့ရတယ်ဆိုတဲ့ဟာကိုတွေ့ရော။အဲ့တော့ကျွန်တော်တို့စလုပ်ဖြစ်တာဒီအရင်တော့ reading club တော့မဟုတ်သေးပေါ့နော်။တကယ်ချင်းနေစုတယ်စာဖတ်တယ်စာဖတ်ပြီးလို့ရှိရင်အဲ့ဖတ်လိုက်တဲ့စာတွေကိုအပြန်အလှန်ဆွေးနွေးဖလှယ်ပြတယ်ပေါ့။အပြန်အလှန်ဆွေးနွေးဖလှယ်တဲ့နေရာမှာခုနကကိုဖတ်လိုက်တဲ့ဒီစာအုပ်တော့ပဲဒါမှမဟုတ်ရှင်ဒီစာပတ်တစ်ပိုက်ပဲဒါပေမဲ့ကိုဖတ်လိုက်တယ်ဒါပေမဲ့ကိုရဲ့အမြင်ကကျွန်တော်တမျိုးဖြစ်နေပြီးတော့ကိုတငယ်ချင်းရဲ့အမြင်ကတမျိုးဖြစ်နေအောင်တွေ့ရတော့အဲ့တော့လူတွေမတူတဲ့လူတွေမှာခုနကဒီတူတဲ့စာပိုက်တစ်ပိုက်စာအုပ်တော့ကိုဖတ်တာတော့မှဟိုမတူ क्वे ပြတဲ့အမြင်တွေမတူ क्वे ပြတဲ့အယူအဆတွေရှိရဆိုတော့တဖြည်းဖြည်းနဲ့သဘောပေါက်လာပြီးတော့ဟိုကျွန်တော်တို့ဒီစာဖတ်ပြရတဲ့ဒီပြောဆိုဆွေးနွေးကြရတော့ဆွေးနွေးတဲ့အချိန်မှာအမြင်တွေဖလှယ်ကြရတယ်နောက်ငင်းခုန်ဆွေးနွေးရင်းနဲ့ကျွန်တော်တို့ရဲ့ဒီပညာရေးကိုပေါ့ဟိုစူးစမ်းအထောက်ကြရတော့အဲ့လိုတဖြည်းဖြည်းနဲ့အဲ့လို၄-၅နှစ်လောက်ရောက်လာတဲ့ခါကျတော့ကျွန်တော်တို့အင်္ဂလိပ်စာကိုလေ့လာတယ်အင်္ဂလိပ်စာတက်လာတဲ့ခါကျအင်္ဂလိပ်စာပထမတော့ဒီမြန်မာဒီ literature တွေပေါ့နော်မြန်မာစာပေနဲ့တမိုင်းတွေမြန်မာစာပေတွေကိုဖတ်တယ်နောက်ပိုင်းကျမှအင်္ဂလိပ်စာတက်လာတဲ့ခါကျတော့2003 2004ကျတော့ကျွန်တော်အင်္ဂလိပ်စာကိုလေ့လာခွင့်ရတော့အင်္ဂလိပ်စာတက်လာတဲ့ခါကျအင်္ဂလိပ်စာကိုတွေဖတ်တယ်ပေါ့အဲ့တော့တဖြည်းဖြည်းနဲ့ဟိုသိလာတာပါဖြစ်လဲဆိုလို့ရှိရင်ဒီလိုမျိုးစာဖတ်ခြင်းအပြင်ကိုယ့်ရဲ့ဒီဗဟုသုတကိုမြင့်တင်လို့ရတယ်အဲ့လိုမြင့်တင်နာနိုင်နိုင်အမြကျွန်တော်ဘာဖြစ်လာလဲဆိုရှင်တငယ်ချင်းတွေလို့အတင်းနဲ့နေတက်ရတယ်အစည်းအဝေးတွေတက်ရတဲ့အချိန်မှာကိုတွေကပြောဆိုလာနိုင်တယ်အဲ့တော့စာဖတ်တဲ့လူနဲ့စာမဖတ်တဲ့လူကဘယ်လိုကွာလဲဆိုရင်စာဖတ်တဲ့လူကကျွန်တော်တို့အချိန်မှာစကားလုံးတွေအများကြီးပေါ့နော်ဟိုပြောစရာစကားတွေအများကြီးရှိနေပေါ့အဲ့တော့စာမဖတ်ထားတဲ့လူကပြောစရာစကားမရှိဘူးပေါ့အဲ့တော့စာဖတ်ထားတဲ့လူတယောက်ရဲ့ဒီပြောနိုင်တဲ့ဆွမ်းကနောက်တစ်ခုကဘာသာရပ်တွေကိုဆွေးနွေးနိုင်တဲ့ဆွမ်းကစာမဖတ်ထားတဲ့လူတွေထက်ပိုပြီးတော့တာလွန်နေဆိုတော့ဟိုတွေ့ရတော့အဲ့ချိန်မှာဒီစာဖတ်ခြင်းရဲ့အကျိုးကျေးဇူးကိုနားလည်ပြီးတော့ဒီလိုမျိုးလူငယ်တွေပေါ့နော်အစိုးရရဲ့ပညာရေးကဟိုစနစ်ကမကောင်းတဲ့အချိန်မှာဒီလိုမျိုးစာဖတ်ပြီးတော့ကိုရီးယားဒီဗဟုသုတကိုရှာမိမယ်ဆိုလို့ရှိရင်အထောက်အကူပြုတယ်ကိုရဲ့အလုပ်ထဲမှာပဲဖြစ်ဖြစ်ဟိုကိုယ့်ရဲ့ဒီပညာရေးမှာပဲဖြစ်ဖြစ်အတုံးချရဲဆိုတဲ့ဟာကိုရှာထွေးပြီးတော့ကျွန်တော်တို့ကဒီ Youth for Social Change ဆိုပြီးတော့စလုပ်ဖြစ်တာပေါ့
အခုမြန်မာနိုင်ငံမှာကတစုံတရာဖွင့်လင်းလာပြီးရင်လိုတော့မဟုတ်တော့ဘူးအနောက်နိုင်ငံတွေလည်းဆက်မှုလည်းပြည်ပြလာတယ်အဲ့တော့ဒီအခြေအနေမျိုးမှာရောလူငယ်တွေအတွက်ခုနကကိုရဲမြင့်ဝင်ပြောနေဒီ capacity building ဒီစွမ်းအမြင့်သင်တန်းတွေနောက်တခြားဒီပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေတော်တော်ကြီးလမ်းပွင့်လာပြီလားအခြေအနေတွေလိုအပ်နေလုံမလား
ခုလက်ရှိဒီမြန်မာနိုင်ငံပေါ့နော်2008ကျွန်တော်တို့ constitution ရဲ့နောက် 2010 ပေါ့နော်ရွေးကောက်ပွဲပြီးတဲ့အချိန်မှာဟိုပွင့်လင်းလာတယ်လို့ပြောလို့ရပေမဲ့ဟိုတချို့မပွင့်လင်းတဲ့အပိုင်းတွေလည်းပေါ့အောက်ခြေမှာဖြစ်ပျက်နေတဲ့ဟာတွေလည်းရှိအဓိကတော့ဒီအခွင့်အရေးပေါ့နော် opportunity အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လူငယ်တွေပို့ပြီးတော့အခွင့်အရေးတွေအများကြီးရလာတယ်အဲ့ဒါနဲ့တပြိုင်တည်းမှာပဲခုနက challenges တွေနဲ့ဒီ threat တွေကတော့ဟို chain 6စိန်ခေါ်မှုတွေကတော့ရှိနေတော့မယ်အဲ့တော့နံပါတ်1အချက်လိုတာကလူငယ်တွေကနံပါတ်ဟိုပေါ့နော်ကျွန်တော်ရဲ့အမြင်အရဆိုရင်ကိုအားကိုကိုဖို့လိုတယ်ကိုအားကိုကိုဖို့ဆိုတာဒီအဖွဲ့အစည်းတွေနောက်တစ်ခုကပေးနေတဲ့ဒီ opportunity တွေပေါ့နော်ဒီအခွင့်အလမ်းတွေကိုအရင်ကြီးမှီခိုတာမျိုးအားကိုတာမျိုးလဲဟိုရှိနေတာမျိုးပေါ့အဓိကဟို dependency ပေါ့နော်မှီခိုခြင်းနဲ့စိတ်ပေါ်သွားမှာကိုစိုးရင်ကြောက်ကြတယ်အဲ့လိုမှီခိုခြင်းနဲ့စိတ်ထက်မိကိုကိုပေါ့အားကိုပြီးတော့ကိုခြေတော့ပေါ့ကိုရက်တည်ပြီးတော့စူးစားတဲ့ဟာမျိုးကိုလှုပ်စေချင်တယ်ပေါ့အဲ့တော့ကျွန်တော်တို့ဗုဒ္ဓကဆုံးမထားတာဘယ်လိုမျိုးရှိလဲဆိုလို့ရှိရင်ဟိုဖျားမှာသွားပြီးတော့ဆူတောင်းနေတာဟိုရလာဖို့မတိကြဘူးဒါပေမဲ့ခုနကဒီတန်တရာတွေကလွမြောက်ချင်တယ်နောက်ကိုလိုချင်တဲ့ညီမချက်ပန်းတိုင်ကိုလိုချင်နေဆိုရင်မိမိကိုယ်ကိုအားကိုးပြီးတော့မိမိကိုယ်ကိုစူးစားမှသာလေလွမြောက်မယ်ပေါ့အဲ့တော့ဒီ EU စာကကျွန်တော်က Universal 2ပေါ့ဒါကစကြဝဠာအမှန်တရားလို့လက်ခံတဲ့အတွက်ကြောင့်မလို့တစ်ခုခုကိုအောင်မြင်ချင်တယ်တစ်ခုခုကိုလွမြောက်ချင်တယ်ဆိုလို့ရှိရင်ကိုကိုယ်တိုင်ကနေရောစူးစားအားထုတ်မှုရှိရမယ်တောင်းနေုံနဲ့မရဘူးလို့ယုံကြည်တယ်ပေါ့
နောက်တစ်ခုကတော့ကျွန်တော်လူခွင့်နဲ့ပတ်သက်လို့မေးချင်ပါတယ်ကိုရဲမြင့်ဝင်းကိုနိုင်ရတယ်လူခွင့်ရေးဘာပိုင်းနဲ့ပတ်သက်လို့သင်ကြားနေတယ်နောက်ရှိရလက်ရှိမြန်မာနိုင်ငံမှာဆိုရင်အခုနောက်ပိုင်းဆိုလို့ရှိရင်လူခွင့်နဲ့ပတ်သက်တဲ့ပြဿနာတွေအရင်ကလည်းရှိတယ်အခုဆိုရင်နောက်ထပ်ပြဿနာအစ်စ်တွေတိုးလာတာဥမာဘာသာရေးလူမျိုးရေးပြည်ပခလိုဟာမျိုးတွေပါကျုံလာတော့လူငယ်ရေးကြားမှာဒီလူခွင့်ရင်ကျေးမှုနဲ့ပတ်သက်လို့ရောဘယ်လောက်ထိခိုင်မာမှာရှိပြီလို့ပြောနိုင်တယ်မြန်မာနိုင်ငံမှာပေါ့
မြန်မာနိုင်ငံရဲ့ခုနကလူခွင့်ရေးလို့စကားပြောမယ်ဆိုလို့ရှိရင်လူခွင့်ရေးလို့ပြောတာနဲ့တောင်မှလူခွင့်ရေးနဲ့ပတ်သက်တဲ့ဒီစာပေတွေဟိုလို့မို့နော်ဒီထုတ်ဝေဖြန့်ချိမှုတွေလုပ်တယ်ဆိုလို့ရှိရင်တော့အရင်အစိုးရလက်ထက်မှာဖန်ဆီးထောင်ချခဲ့တာဖြစ်တော့တဲ့ကြောင့်မလို့ဒီလူခွင့်ရေးဆိုတဲ့စကားပြောလို့ရှိရင်လူငယ်တွေကြားမှာ credibility ဒီကြောက်ရွံ့တယ်ဆိုတဲ့ဒီ fear ပေါ့နော်ကြောက်ရွံ့တဲ့စိတ်ကရှိနေတော့မယ်အဲ့တော့နံပါတ်1အချက်ကျွန်တော်တို့ဒီပွင့်လင်းလာတဲ့အချိန်မှာဒီကမ္ဘာဒီစံချိန်စံညွန့်တွေနိုင်ငံတကာစံချိန်စံညွန့်တွေဖြစ်တဲ့ဒီလူခွင့်ရေးတွေကိုဟိုချစ်ချင်းကြီးပေါ့နော်ဒီဟိုအရန်ကြီးကိုစိမ့်နေတဲ့မြမလူအဖွဲ့အစည်းမှာတွားပြီးတော့လူခွင့်ရေးတွေကိုပြောနေတာတည်းဆက်လို့ရှိရင်တဖြည်းဖြည်းရင်းနှီးလာအောင်လူခွင့်ရေးဆိုတဲ့စကလုံးနဲ့နောက်လူခွင့်ရေးတန်ဖိုးတွေစံချိန်စံညွန့်တွေနဲ့ရင်းနှီးလာအောင်လမ်းကြောင်းဖွင့်ပေးတဲ့ဟာမျိုးတွေပေါ့လှုပ်ပိုလှုပ်စေချင်တယ်ပေါ့ဒ တော့အထူးသဖြင့်တစ်ခါလေကြာလို့ရှိရင်ကျွန်တော်တို့ဒီလူခွင့်ရေးပေါ့နော်ပညာပေးတဲ့လူတွေနောက်ဒီစူးစမ်းတဲ့လူတွေကဒီကုလသမဂ္ဂမှာရှိတဲ့လူခွင့်ရေးစံရင်စံကျွန်းနေနဲ့ဒီလူခွင့်ရေးပေါ့နော်ဒီဟိုပေါ့framework လို့ပြောမှာပေါ့အဲ့ဒီဟာတွေကိုတွားပြီးတော့ချပြတယ်ချပြပြီးတော့အဲ့ဒီပုံမှန်နေရောအဲ့တော့တကယ်တမ်းဒီအောက်ခြေမှာကြာလို့ရှိရင်လူခွင့်ရေးဆိုတဲ့စကားလုံးကိုကြားလိုက်တာနဲ့အကြောင်းကျွန်းပြီးတော့ဟိုအစင်မပြေမှုတွေဖြစ်နေတဲ့လူအဖွဲ့အစည်းကမြန်မာပြည်မှာရှိနေသေးတယ်အဲ့တော့လုံလောက်ခွင့်ပုံမှာအခြေခံပြီးတော့ဟိုလှုပ်ရှားတဲ့နေရာမှာလဲကျွန်တော်တို့ကဘလို့ရှိဖို့လဲဆိုတော့စီမင်းစကန်နေရှိဖို့လိုတယ်စီမင်းစကန်ဆိုတာဟိုအနောက်နိုင်ငံမှာလွတ်လပ်ခွင့်ဆိုတဲ့ဟာကိုသူကတန်ဖိုးထားတယ်လို့အဲ့လွတ်လပ်ခွင့်နဲ့အတူဒီ duty ဒါမှမဟုတ် responsibility ကတာဝန်တည်တတ်မှုနဲ့တာဝန်ယူမှုမှာပါတော့အဲ့မြန်မာပြည်မှာဆိုလို့ရှိရင်ခုလက်ရှိတွေ့ရတာဟို hate speech ပေါ့နော်ဒီအမုန်းတရားနဲ့ပတ်သက်တဲ့စကားတွေကိုပြောနေတာတွေရှိတယ်အဲ့တော့အဲ့လိုမျိုးကလွတ်လပ်ခွင့်ပေါ့နော် freedom of speech ကိုဟိုအတုံးချပြီးတော့ကိုယ့်ရဲ့အမုန်းတရားကိုရှေ့ရန်တင်ပြီးတော့ပြောတာမျိုးဆိုလို့ရှိရင်လည်းမကောင်းဘူးအဲ့တော့ကိုကလွတ်လပ်ခွင့်ကိုလိုချင်တယ်ဒါပေမဲ့အဲ့လွတ်လပ်ခွင့်နဲ့အတူကိုယ့်ရဲ့ပြန်ပြီးတော့ကြည့်ရမှာကိုယ့်ရဲ့ဘာတာဝန်ရှိလဲ။နောက်ဒီလွတ်လပ်ခွင့်ပေါ်မှာကိုယ့်ရဲ့တာဝန်ယူမှုဘာရှိလဲဆိုတာကိုကြည့်ဖို့လိုမယ်ပေါ့။
အဲ့တော့မြန်မာနိုင်ငံမှာအခုနကကျွန်တော်မေကွန်းလေးပဲပြန်ကောင်းကြတယ်။တခြားလူငယ်တွေဂျားတဲ့မှာကောလူခွင့်နဲ့ပတ်သက်လို့အခုနောက်ပိုင်းပွင့်လင်းလာတဲ့အချိန်မှာတံပိုးထားမှုလူခွင့်ရဲ့စံနှုန်းစံထားတွေနဲ့ပတ်သက်လို့အရှုမြင်မှုပေါ့။ဥပမာဆိုရင်ဒီလူခွင့်နဲ့ပတ်သက်လို့တချို့ကအရှိန်အောင်မတူနိုင်တဲ့စံတွေရှိနိုင်တယ်။ဒါပေမဲ့တကယ်တမ်းတချို့ကလည်းလူခွင့်ဆိုတာ universal အားလုံးတို့တကဘာလုံးတန်းတူဖြစ်ရမယ်ဆိုအမြင်တွေရှိကြ။အဲ့တော့မြန်မာနိုင်ငံရဲ့လူငယ်တွေဂျားတဲ့မှာကောဒီလူခွင့်နဲ့ပတ်သက်လို့စံနှုန်းစံထားဘယ်လိုများရှိကြလဲ။
အကျဉ်းဖြစ်အဖြစ်တော့လူငယ်တွေကဒီကျွန်တော်ဟိုပေါ့တင်တန်းတွေမှာတွေးလို့ဆွေးနွေးရဆိုလို့ရှိရင်မြန်မာပြည်ရဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ကမ္ဘာမှာရှိတဲ့စံရင်စံညွန်းတွေနဲ့နှိုင်းယှဉ်ပြီးတော့ဟိုကျွန်တော်တို့တင်တန်းပေးရဆိုတာဒီကမ္ဘာမှာရှိတဲ့လူခွင့်ရေးစံညွန်းစံညွန်းတွေကိုလူတို့ကပို့ပြီးတော့တည်လောင်းတင်တန်းပေးတာပေါ့အဲ့ဒီချိန်မှာခုနကမြန်မာပြည်မှာရှိတဲ့လူငယ်တွေဆွေးနွေးကြတာဒီလူခွင့်ရေးချိုးဖောက်ပေါ့တကယ်နိုင်ငံအတွင်းမှာရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့စံရင်စံညွန်းတွေနဲ့တိုင်းတာပြီးတော့နှိုင်းယှဉ်ပြီးတော့ဆွေးနွေးကြတဲ့အချိန်မှာဟိုတို့များသောအားဖြင့်ဟိုအားလို့အားမရဖြစ်တယ်ပေါ့အားလို့အားမရဖြစ်တဲ့အချိန်မှာဟိုကျွန်တော်ရဲ့သဘောတရားကတော့ဒီအစိုးရကအမြဲတမ်းဒီလူခွင့်ရေးချိုးဖောက်မှုတွေကိုဟိုအမြဲတမ်းပေါ့နော်ဖြစ်ပြနေတာပေါ့တိုင်းပြည်တွင်းမှာအဲ့တော့အဓိကပြဿနာကဘာဖြစ်လဲလူခွင့်ရေးချိုးဖောက်မှုလူခွင့်ရေးလို့ပြောတာကတကယ်တော့အစိုးရကသူ့ရဲ့အာဏာရှိနေတဲ့အာဏာကိုအလွဲသုံးစားလုပ်တာပေါ့အဲ့တော့အာဏာအလွဲသုံးစားမှုဖြစ်တိုင်းမှာကြည့်လိုက်လို့ရှိရင်လူခွင့်ရေးချိုးဖောက်မှုကရှိလို့ရှိတယ်အဲ့တော့အဓိကပြဿနာကအစိုးရကိုအာဏာအလွဲသုံးစားမှုမဖြစ်အောင်ခုနကလူခွင့်ရေးမချိုးဖောက်အောင်ပေါ့အဲ့တော့လူခွင့်ရေးမချိုးဖောက်အောင်အာဏာသုံးအလွဲသုံးစားမလုပ်အောင်ဘလို့ဟန်တားတွေဘလို့ဒီဟိုပေါ့နော်လူတို့ကနေပြီးတော့ဘလို့နီလန်းနေနဲ့ဒီအစိုးရရဲ့အာဏာတွေကိုခွဲဝေဖြန့်ထားပြီးတော့ဟိုထိန်းချုပ်မလဲပေါ့အဲ့တော့ဒီမိုကရေစီစနစ်မှာခုနကအာဏာကြီး၃ရက်မှာဟိုမကရိုင်းကြီး၃ရက်မှာခုနကတရားဥပဒေဟိုပြူရေးစီရင်ရေးနဲ့အုပ်ချုပ်ရေးဆိုတဲ့နေရာတွေမှာဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေခံဥပဒေကိုကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအခန်းကဏ္ဍတွေကတိကျတဲ့ဒီအာဏာခွဲဝေမှုနဲ့ဘယ်သူကဘယ်လိုအာဏာရှိပြီးတော့ဘယ်လိုမျိုးပေါ့နော်တိုင်းပြည်ကိုအုပ်ချုပ်မလဲဆိုတဲ့ဟာတွေကိုအခြေခံဥပဒေထဲမှာတိတိကျကျအဲ့လိုမျိုးပေါ့နော်ဟိုကျွန်တော်တို့တမန်လူတွေနားလည်လို့ရအောင်ဖော်ပြထားတာမျိုးမရှိဘူ
းဒါကတော့အစိုးရဘက်မှာကျွန်တော်နောက်ဆုံးတစ်ခုမေးချင်တာဒါအစိုးရဘက်တကယ်တမ်းခုနပြောလူဖွဲ့စည်းတဲ့မှာရောလူခွင့်နဲ့ပတ်သက်လို့တံမိုးထားမှုမြန်မာလူဖွဲ့စည်းမှာဘယ်လောက်ထိအခုအနေထားမှာရှိရလို့ကိုရဲမြေဝင်မြင်တယ်နောက်ဆုံးမေးခွန်းပါ
ဟုတ်ကဲ့ခင်ဗျလူအဖွဲ့စည်းတဲ့မှာလူခွင့်ရေးတံမိုးထားမှုလူတွေကတော့ကျွန်တော်တို့အကုန်လုံးပေါ့နော်ဒိုင်းပြည်လုံးကလူခွင့်ရေးကိုလိုချင်ကြတယ်လူခွင့်ရေးကိုဟိုတောင်းတကြတယ်ပေါ့ဒါပေမဲ့လူခွင့်ရေးတံပိုးထားမှုကြတော့ကျွန်တော်တို့မှာဟိုအဲ့ယဉ်ကျေးမှုရှိဖို့လိုတယ်ပေါ့လူခွင့်ရေးကိုကျွန်တော်လိုချင်တာနဲ့ဟိုထိုက်တန်တဲ့ပေးဆက်မှုကလည်းရှိဖို့လိုတယ်ပေါ့အဲ့တော့တစ်ခါလေကြာလို့ရှိရင်ကျွန်တော်ရဲ့သဘောတရားဥပမာစာအုပ်တအုပ်ဟိုကိုကပစ္စည်းတစ်ခုကိုစူပါမားကတ်တစ်ခုမှာတွားပြီးတော့ဝယ်ချင်တယ်ဆိုလို့ရှိရင်အဲ့စာအုပ်တအုပ်ရဲ့တံပိုးကိုတော့ကိုကအရင်ဆုံးရှိမှပေးဆက်မှရတယ်ပေါ့အဲ့စာအုပ်ကဒေါ်လာ1000ဆိုလို့ရှိရင်ကိုရှိမှဒေါ်လာ1000ရှိမှကိုကအဲ့စာအုပ်ကိုဝယ်လို့ရမှာအဲ့တော့ကိုရီးယားလူခွင့်ကိုလိုချင်တယ်ဒီမိုကရေစီကိုလိုချင်တယ်ဆိုလို့ရှိရင်တော့အဲ့တံပိုးနဲ့ထိုက်တန်တဲ့ပေးဆက်မှုနဲ့ဟိုထိုက်တန်တဲ့တံဟိုဒီရင်းနှီးမြှုပ်နှံမှုကကိုရီးဘက်မှာရှိမှအဲ့ကိုကိုလိုချင်တဲ့အရာရမယ်လို့ယုံကြည်တယ်ပေါ့
ကိုရီးမင်းကိုကျေးဇူးအများကြီ
းဟုတ်ကဲ့ဆရာ
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ပါရှင်ဒီအစီအစဉ်ကိုတနင်္ဂနွေနေ့ည VOA မြန်မာပိုင်းအစီအစဉ်မှာလည်းအပတ်စဉ်ထုတ်လည်နေပါတယ်မကြာခင်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုမအေးသနာကျော်ကတင်ဆက်မှာပါရှင်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေတာပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်နဲ့6နာရီခွဲရှိပါပြီVOA မြန်မာပိုင်းရဲ့တနင်္လာနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်9နာရီအထိဆက်လက်ထုတ်လွှင့်မှာပါ။လိုင်းဒိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါရရှင်။အခုဒုတိယပိုင်းနိုင်ဝက်မှာနားဆင်ရမှာကတော့
2005နှစ်ဦးကာလမှာဖြစ်ပေါ်လာတဲ့တုံးနှက်လှုပ်ရှားမှုကြီးကတော့ဒီခေတ်ဒီဆက်နှစ်ဒီနှစ်မှာ
ကြပြဆရာမောင်စွမ်းကြီးရဲ့တက်ကြီးစကားအစီအစဉ်မှာလက်ရှိကျောင်းသားလှုပ်ရှားမှုအကြောင်းပြောပြထားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်မှာလည်းကိုကံတိုက်ပွဲတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုကြားမှာပါ။အခုတော့မအေးတန်နာကျော်အပတ်စဉ်တင်ဆက်နေတဲ့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရအောင်လားရှင်။လာပါရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်ဒီတစ်ပတ်တော့ရန်ကုန်ရုံးကညမာလေးတင်ကြီးလင်းကလည်းမြန်မာနိုင်ငံစာရိတ်ကိုရောက်လာတဲ့တောရရှင်တွေရဲ့အစာတွေတလေကြီးကိုစကန်ဖတ်ပြီးတော့ပို့လိုက်တာမလို့မြန်မာနိုင်ငံစာရိတ်ကပေးပို့လာတဲ့တောရရှင်တွေရဲ့အစာတွေကိုတဝါကြီးဖော်ပြပေးပါမယ်ရှင်ဒီဇင်ဘာ31ရက်စွဲနဲ့ရေးလာတဲ့သောရရှင်ဖုံဖုံရဲ့စာကနောက်ကျနေပြီဆိုပေမဲ့လည်းမနေ့ကမှရလို့အခုဖော်ပြလိုက်ပါတယ်နော
်ဒီနေ့ညတကောင်အချိန်မှာ Happy New Year လို့ OP နှုတ်ဆက်လိုက်တယ်လို့သာမှယူပါနော်ဖုံဖုံကဖုံဖုံဆိုတော့အဲ့ဒီလိုနှုတ်ဆက်လို့မရပါဘူး VOA မှာသူယုံကြည်ရာကဏ္ဍကိုရေးပို့ခြင်းပါတယ်ကိုဇော်ဝင်းလိုက်ဖတ်ပေးမယ်ဆိုရင်ဖုံဖုံရဲ့သူယုံကြည်ရာကိုရေးပို့ခြင်းပါတယ်ဖုံဖုံကအတန်မကောင်းတော့ကိုတိုင်ပြောရမှာကိုသောရရှင်ရဲ့အပေါ်လွန်စွာအာဏာမိတာကြောင့်မလုပ်ချင်လို့ပါဖုံဖုံကိုစားဖုံဖုံရဲ့ယုံကြည်ရာကိုကိုဇော်ဝင်းလိုင်ဖတ်ပေးမယ်ဆိုရင်ရေးပို့လိုက်ပါတယ်။စာရိုက်တစ်တာအမ855ကိုအရင်ကပို့ထားတာတွေရောက်တာမကြားမိပါဘူး။မြန်မာပြည်ဆက်သွယ်ရေးကလည်းလေ conventional style ဆိုရင်အလုံးမဖြစ်ချင်ဘူး။ဂျီမေးကပို့ပြန်ရင်လည်းဖုံကတ်ကတအားဖြတ်တာလေ။ internet ဆိုင်သွားဖို့ကလည်းကိုကဖုံကြီးမဟုတ်လား။ VOA ဝိုင်းတော်သားအားလုံးသာဝရအောင်မြင်မှုတရဖူစောင့်ကြရပြီးအောင်မြင်မှုတပွေးတစ်ပတ်ကြီးနဲ့ပျော်ရွှင်ပြီးရင်ပျော်ရွှင်ကြပါစေလို
့ဇီကုန်းကတော်ရရှင်အရှင်ပညာတိဟဖြစ်ပါတယ်။ဒီဖုံဖုံကိုပြန်ကြားပေးချင်ပါတယ်ရှင်။သူယုံကြည်ရာကဏ္ဍမှာသောရရှင်နေပါဝင်ခြင်းနဲ့ဆိုရင်တော့ကိုယ်တိုင်အတန်နဲ့မှရပါတယ်လို့ပြန်လျှောက်ထားချင်ပါတယ်။တကယ်လို့အတန်ကိုမပြောချင်ဘူးဆိုရင်တော့သူယုံကြည်ရာလောက်3မိနစ်4မိနစ်စာအချိန်မပေးနိုင်ပေမဲ့လည်းသူယုံကြည်ရာအတိုလေးကိုရေးပို့လိုက်ရင်မြန်မာပြည်ကပေးစာများကဏ္ဍမှာဖော်ပြပေးနိုင်ပါတယ်ရှင်။မြန်မာနိုင်ငံကစကန်ဖတ်ပြီးတော့ရောက်လာတဲ့စာတွေထဲမှာဒီဇီကုန်းကဖုံဖုံအရှင်ပညာတိဟရဲ့စာတွေတလှည့်ကြီးပါလာတာတွေ့ရပါတယ်။VOA ကိုအစင်တဆိုင်အားပေးလာရဲဆိုလို့အထူးကျေးဇူးတင်ကြောင်းနဲ့ပြန်ကြားခြင်းပါတယ်။လက်ရည်တွေတောင်တလုံးမြောင်တလုံးနဲ့ရေးလာတဲ့သောရရှင်တကောင်းမျိုးကသောရရှင်ဖော်ဖွားရဲစာကိုလည်းဖော်ပြပေးခြင်းပါတယ်။ဌာနမှုနဲ့တကွာဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာရှင်လန်းကြပါစေလို့ဆုတောင်းမေတ္တာပို့တာရင်းနဲ့နှုတ်ခွန်းဆက်ကာရဝပြုလိုက်ပါတယ်ဆိုပြီးအစာချီလာတဲ့ဖော်ဖွားက VOA ရဲ့ထာဝရပရိသတ်တူပါတဲ့။အဖေါ်ကမန္တလေးတိုင်းတပိတ်ချင်းမြို့နယ်တကောင်းမြို့အမှတ်62ရပ်ကွက်မှာနေထိုင်ပြီးတော့အသက်88နှစ်ရှိပါပြီ။ဆိုပြီးတော့တကောင်းမြို့ကဖေါ်ဖွားဒေါခင်ကြီးစာရေးလာပါတယ်
။အဖေါ်က VOA က6ခါထုတ်လွှင့်ပေးချိန်မှာ5ချိန်အထိနားထောင်အားပေးနေသူပါ။နေခင်း12နာရီမှာတော့လိုင်းဖမ်းမရလို့နားမထောင်ရဘူး။လေလိုင်းမှာကြားနေရတဲ့သတင်းတွေကတော့စိတ်မကောင်းစရာတွေများတယ်နော်။အထူးသဖြင့်တောင်သူတွေမြေယာအသိမ်းခံရတဲ့ကိစ္စကအရန်ဝမ်းနည်းစရာကောင်းပါတယ်။မီယိုဖလာလောက်ကင်ရှားနေရသူတွေမှာမြေယာပြောက်တရားဆွဲခံရဒုက္ခရောက်နေကြရတယ်နော်။တောင်သူတွေရဲ့ဘဝကပြေးစရာမြေမရှိပေးစရာငွေမရှိတဲ့ဘဝနဲ့ကြုံတွေ့နေရတယ်။ငွေရှိသူတွေမှာတော့ယင်းနှိမ့်မြုံနှံပ ဘာညာအကုန်လုံးဆောင်နိုင်ကြပေမဲ့လေသမားအလုသမားတွေရဲ့ဘဝဒုက္ခနဲ့ရင်ဆိုင်ကြရတယ်။အဖွားနဲ့တော့ဘာမှမဆိုင်ပေမဲ့ပြည်သူတွေကပြည်သူတယောက်မှုရေးလိုက်ရခြင်းမှာလေလိုင်းတွေကကြားနေရသမျှတွေမှာတော့အများကြီးပဲ။ဒါပေမဲ့ဝိုင်းတော်သားတွေစာဖတ်ရတာပြင်းနေမှာစိုးလို့ပါ။ VOA ဝိုင်းတော်သားတွေကအများကြီးပဲ။အဖွားရေးမှတ်ထားသမျှစာမျက်နှာတရွက်ကျော်တယ်။အခုပေါ်လာပြန်ပြီ။ကိုငင်းချန်းဆိုတဲ့နာမည်ပေါ်လာပြန်တော့လေ။ဝိုင်းတော်သားတွေအားလုံးထာဝရငြိမ်းချမ်းကြပါစေလို့ဆုတောင်းပါတယ်မအေးတန်နာကျော်ရဲ့ VOE ကိုလည်းဆာရေးကြပါအောင်နော်ဆိုတဲ့အတန်လေးကြားရတိုင်းအဖွားကဆာရေးချင်နေတာအခုမှပဲရေးလိုက်နိုင်တော့ရင်ထဲမှာတော့အမြဲပဲရေးနေသူပါအဖွားလက်ကတုံးနေတော့ရေးရတာအားမရဖြစ်နေလို့ပါအဖွားကကြပြားမဆန်းကာယမညီတဲ့စာမှုလေးရေးလေးတီးခံဖတ်ပါလို့နော်လေဒီယိုနားထောင်ရတာဘဟုသုတလည်းရတယ်အဖွားရဲ့အဖော်ဆိုလည်းမမှားဘူးပေါ့နော်အဖွားတက်က88နှစ်ရှိပါပြီဒါပေမဲ့ငငယ်ကလေးကစာဖတ်စာပေအဖွားကစာဝါဒနာပါတယ်လေဒါနဲ့မညူညူလွင်တယောက်ဌာနပြောင်းသွားတာလားအလုတ်ကအနားယူသွားပြီလားအဖွားကိုပြန်ချပေးပါအောင်နော်ဝိုင်းတော်သားအားလုံးကျမ်းမာရှင်လန်းကြပါစေ
ဒီအဖွားကသချင်းလဲတောင်းလာတာပါရှင်ဒီတစ်ခေါက်တော့အစားကိုပဲဖော်ပြပေးလိုက်ပြီးတော့နောက်ထပ်သတင်းပတ်တွေကြတော့မှာပဲအဖွားတောင်းထားတဲ့သချင်းလေးဖော်ပြပေးပါမယ်နော်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုမပြောပြခင်မှာတော့အခုကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖျော်ရည်ပေးကြပါတယ်။ဒီတစ်ပတ်တော့ထုံးစံတိုင်းမဲ့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းထဲမှာနံပါတ်10တဲ့ဝင်တဲ့သချင်းလေးတပုတ်နဲ့ပဲဖျော်ပြပေးမှာဖြစ်ပါတယ်။နံပါတ်6ထဲကိုအစ်စ်ဝင်လာတဲ့ Rihanna နဲ့ Kanye West, Paul McCartney တို့တည်ဆူထားကြတဲ့ 4-5 seconds ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။ I think I've had enough.I get a little drunk. I say what's on my mind. I might do a little time. 'Cause all of my kindness is taken for weakness. Now I'm 4-5 seconds from wildin', and we got 3 more days till Friday.Just trying to make it back home by Monday morning. I swear I wish somebody would tell me, ooh, that's all I want. Woke up an optimist. Sun was shining, I'm positive. We can run away. Then I heard you was talking trash. I fought a mystery. Hold me back, I'm about to spaz. Yeah, I'm about 4 or 5 seconds from wildin', and we got 3 more days till Friday. I'm trying to make it back home by Monday morning. I swear I wish somebody would drive me. Ooh, that's all I want. And I know that you're up tonight, thinking how could I be so selfish? But you call.Wondering where I've been. Now I know the job tonight. Thinking how could I be so reckless? But I just can't apologize. I hope you can understand. If I go to jail tonight.Promise you'll pay my bail. See, they wanna buy my pride, but that just ain't up for sale. See, all of my kindness.ဒီဟာလာကင်ယူဝက်စ်နဲ့ပေါ်မက်ကနီတို့ပူးတွဲပြီးတော့တင်ဆက်ထားတဲ့4-5 seconds ဆိုတဲ့သချင်းလေးကိုနားဆင်ကြကြရတာပါ။ကရော့ရှင်နေမြတ်တာတေးလက်ဆောင်ပေးပို့လာတဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးသွားဖို့ရှိပါတယ်။အခုတော့သရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြပေးကြပါတယ်ရှင်။အခုအရင်စကိုင်းတိုင်းဒေသကြီးမုံရွာမြို့မှာအိမ်3မီတာရှောက်ထားရတာငွေကုန်ကြေးကျအများလွန်းလို့ပါဆိုပြီးတော့ရင်ဖွင့်လာတဲ့သရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်။
မုံရမြို့လျှက်စစ်တပ်အားဖြန့်ဖျူးဌာနမှာအိမ်3မီတာရှောက်ထားခြင်းငွေကုန်ကြေးကျအများများပါတယ်။ရှောက်လာဝယ်တာ900၊မှတ်ပုံတကြီးက1000၊လမ်းစစ်ခါက3000ပါ။စာရိုက်ခါ1000၊မြို့နယ်လျှက်စစ်အင်ဂျင်နီယာလက်မှတ်ထိုးက9000၊ဗန္ဒာရေးပေးသွင်းတွေက9000-1000ကျနေပါတယ်။ ဒီမှာမေးစရာတွေကမြို့နယ်လျှက်စင်အင်ဂျင်နီယာကိုလက်မှတ်ထိုးက9000ပေးရတာဘာကြောင့်မလဲလက်စားတာနဲ့အတူတူပဲလို့ထင်ပါတယ်စကိုင်းတိုင်းဒေသကြီးလျှက်စစ်တအားဖြန့်ဖြူးရေးဌာနမှမီတာလျှောက်ခကြတဲ့ငွေ9000လို့ပြောထားတာဆိုပေမဲ့တကယ်တမ်းပေးရတာအပေါ်မှာရေးပြထားတဲ့နှုံးသားတွေပါဒေသခံတွေကလက်လုံလက်စားတွေများပါတယ်တချို့ဆိုအဲ့ဒါတွေပေးရမလားမေးပြီးအိမ်ပြန်ယူရရှာပါတယ်အင်ရှင်တွေကရုံးမှကတ်ထားတာတွေကိုကြည့်ပြီးဒီလောက်တွင်းရတာမဟုတ်ဘူးလားလို့ထင်ကြတာလေစကိုင်းတိုင်းဒေသကြီးမုံရွာမြို့လျှက်စစ်တအားဖြန့်ဖြူးရေးဌာနအနေနဲ့ပြည်သူတွေကိုငဲ့ညာထောက်ထားမှုမရှိဘဲအထက်လူကြီးတွေကတိတိကြီးနဲ့မျက်ွယ်ပြုတ်နေတာမကောင်းပါဘူးပြည်သူတွေကိုငဲ့ညာပါထောက်ထားပါတေချာစီစစ်ပေးပါခင်ဗျာ
အိမ်3မီတာရှောက်ထားဖို့ဈေးတွေကြီးလွန်အားကြီးလို့မတက်နိုင်ပါဘူးဆိုပြီးတော့မုံရွာသားတော်ရရှင်တယောက်ပါဆိုပြီးတော့တော်ရရှင်စာရေးလာတာပါတော်ရရှင်တွေအတွက်မေတ္တာတေးလက်ဆောင်တခြင်းတပုတ်နဲ့မကြခင်မှာပဲဖြော်ရည်ပေးပါမယ်နော်ကျွန်တော်တို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်ရဲ့အစာတွေကိုအလှည့်ပေးကြပါရနော်။ချစ်သူမရှိတဲ့ကေတုမဒီမှာတပင်နိုင်မင်းသားကြီးကိုကြီးမျိုးသက်လေးလိုင်းကဘာတွေမှာတိုးတိုးတက်တက်ချစ်နေကြတဲ့ချစ်သူစုံတွေတွေအတွက်ဖေဖော်ဝါရီလ14ရက်နေ့ Valentine's Day ချစ်သူများနေ့ချစ်နိုင်ကြပါစေကြောင်းဆုတောင်းပေးလိုက်ပါတယ်ဆိုပြီးတော့ကိုကြီးမျိုးသက်ရဲ့အစားကတော့ Valentine's နောက်ကျပြီးတော့မှရောက်တဲ့အတွက်ကြောင့်မလို့ Valentine's မမီတော့ပါဘူးဒါမဲ့လည်းချစ်သူတွေအတွက်ဆုတောင်းတယ်ဆိုတာက Valentine's တနေ့တည်းမှာမှဆုတောင်းလို့ရတာမဟုတ်ပါဘူးเนาะဒီတော့ရှင်ဆုတောင်းပေးလာလို့ချစ်တဲ့သူတွေကျေးဇူးတင်ကြမယ်ထင်ပါတယ်ရှင်နေပြည်တော်ပြင်ပနာမြို့တောင်သာအုပ်စုအုပ်ချင်းရက်ခွက်ကမဆူဆူကလည်း VOA အစီအစဉ်တွေကိုအားပေးကြောင်းပြောရင်းနဲ့တချင်းတပုတ်တောင်းလာပါတယ်
။ကျမက VOA ရဲ့ပရိသတ်တယောက်ပါ။အစီအစဉ်တင်ဆက်မှုအားလုံးကိုကြိုက်ပါတယ်။အထူးသဖြင့်တက်ကြီးစကားအစီအစဉ်၊တိုင်းရင်းသတင်းလွှာအစီအစဉ်၊မျော်လင့်နှွေးထွေးငင်းချမ်းရေးအစီအစဉ်တွေကိုကြိုက်ပါတယ်။ VOA ကြောင့်ဝေးကွာနေတဲ့တိုင်းရင်းသားညီအစ်ကိုမောင်နှမတွေရဲ့ဒုက္ခအမျိုးမျိုးနဲ့ခံစားချက်တွေကိုသိခွင့်ရတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဦးတန်းလွင်ထွန်းရဲ့အင်တာဗျူးတွေကိုအရန်ကြိုက်ပါတယ်။ရှူရောင်မျိုးမျိုးကနေပညာသားပါပါနဲ့ထိထိရောက်ရောက်မေးမြန်းသွားတာကိုတွေ့လိုက်ရပါတယ်။ဒီလိုအင်တာဗျူးတွေမကြာခဏလုပ်ပေးပါလို့တောင်းဆိုချင်ပါတယ်။မြန်မာပြည်သူပြည်သားတွေရဲ့ကိုစားကျမကကျေးဇူးအများကြီးတင်ပါတယ်လို့ဦးတန်းလွင်ထွန်းကိုပြောပေးပါရှင်
။ဒီတော်ရရှင်ကအစတော်ထွင်တဲ့အပြာရောင်မြစ်တစင်းသတင်းထုတ်လွှင့်ပေးပါဆိုလို့ကျမတော်တော်လေးလဲရှာလိုက်ရပါတယ်။ထွင်တဲ့စီမှာအပြာရောင်မြစ်တစင်းသတင်းရှိရလားဆိုတာလဲတော်တော်လေးဇဝေဇဝါဖြစ်သွားရပါတယ်နော်။ဒီခေတ်မ်းကျတော့ထူးရင်တဲ့တချင်းနာမည်ကကောင်းကင်နယ်ကမြစ်တစင်းဖြစ်ပါတယ်။ကောင်းကင်နယ်ကမြစ်တစင်းဆိုတဲ့တချင်းကိုပဲထုတ်လွှင့်ပေးကြပါရစေ။တေးတောင်းတဲ့သောရရှင်တွေရောတေးချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော
်။ဝေးကမိုးကောင်းကင်နယ်မှာငါလွမ်းငယ်ငယ်လေးတကောshine me the nia ma le chi ba ni de pa so ti ga ka ta la me the nia ga mi ne so dui me ga yong ji ta ni se a so me no nin je
ဆိုထားတဲ့ကောင်းငင်တဲ့ကမြစ်တစင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချက်မြေကြပါစေရှင်ဒုနှစ်ယောက်ရေကောင်းပြီအချိန်ကပြီးတိုင်းနိုင်ရမယ်အမှန်တရားတွေ့ရနေတဲ့ဆုံးတွေ့မယ်မဲအီတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်VOA ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်ကိုအားပေးကြတဲ့သရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။အခုဆက်လက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပါပါ။ကျူးကျော်မှုလားပြည်ရင်းစစ်လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်။အားလုံးကြည့်ကြပြီးဖြစ်တဲ့အချိန်ကုဆွေရင်စပ်ပြီးငယ်ကိုကကိုပိုင်အောက်ချုပ်ရေးဒေသမှာပြုတ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်တဲ့အဆင့်ရောက်သွားပါပြီ။တက်ပွဲတွေကတော့ဆက်ပြီးဖြစ်ပေါ်နေသေးပါတက်ပွဲတွေကြောင့်ဆက်ပြီးမြန်မာပြည်အတွင်းမှာပြန်လာပြီး8000လောက်နဲ့နေဆက်ဖက်ပြုတ်နိုင်ငံပဲထွက်ပြေးခိုးလို့သူတသိန်းနီးပါးရှိတာပြီးလို့သိရပါတယ်မက်ဆီကိုကတက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးသူရချက်တစ်ခုကတော့တက်ပွဲစတင်ကစားအစိုးရတပ်မတော်ဘက်ကအထူးကအကြဆုံးအလွန်များခဲ့တာမို့အဲ့ဒါကိုအကြောင်းပြုပြီးတပ်မတော်ကိုငွေကြေးရုပ်ဝတ္ထုပစ္စည်းလူရန်းတာတွေတပ်မတော်ကိုထောက်ခံကြောင်းသဘောထားကြေညာချက်ထုတ်ပြန်တာတွေတွေ့လာရပါတယ်မက်ဆီလက်နက်တက်ပွဲပြိပခပြဿနာတွေအတွင်းနိုင်ငံတော်အချုပ်ချာအာဏာကိုထိပါနေပြီဆိုတဲ့အယူအဆနဲ့ဝါဒဖြန့်ပြောဆိုမှုတွေကြောင့်ရေရှည်ငြိမ်းချမ်းရေးအတွက်ဘလို့အကျိုးသက်ရောက်သွားနိုင်မလဲဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိကိုကန့်တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ဘက်ကပုံဖော်တာကတော့အချုပ်အချာအာဏာထိပါခံရတယ်လို့အဓိပ္ပာယ်ဖွင့်ဆိုပါရတယ်။သတင်းထုတ်ပြန်ချက်တွေမှာကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုတာပြည်ထောင်စုမြန်မာနိုင်ငံရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဒီအစိပ်ပိုင်းတစ်ခုကိုတပုံတက်ဖွဲ့တွေကဝင်ရောက်တိုက်ခိုက်တယ်ဆိုတာဟာအချုပ်အချာအာဏာကိုထိပါတာဖြစ်တယ်ဆိုပြီးဆွဆွဲတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အနည်းဆုံးဖြစ်စဉ်တစ်ခုကြည့်ရင်နေကြားဆောင်တက်ဖွဲ့တော်ကိုလက်မခံနဲ့တက်မှုစောလာပွဲခေါ်ဘိုးနှုတ်ခမ်းမွေးဥဆောင်တဲ့တက်ဖွဲ့ဟာအစိုးရရုံးဆိုင်ရာနေဆက်မြောက်ရီမြို့ကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တစ်ခုပေါ်ပေါက်ခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒါကိုအစိုးရဘက်ကအချုပ်အချာအာဏာကိုထိပါတာဆိုပြီးပုံဖော်တာမျိုးတော့မကြားမသိခဲ့ရပါဘူးတကယ်တော့အပြစ်ခက်ရက်စဲမထားတဲ့အစိုးရအဖွဲ့နဲ့တပုံအဖွဲ့ဆိုတာဟာကိုကသူ့နယ်မြေသူ့စခန်းဝင်တိုက်သူကလည်းကိုနယ်မြေကိုစခန်းဝင်တိုက်တစ်ဖက်ကိုတစ်ဖက်လက်ဦးအောင်တိုက်ခိုက်နေကြတဲ့ဖြစ်စဉ်မှာတိတ်အထူးဆန်းကြည့်တော့မဟုတ်ပါဘူးကိုနယ်မြေသူများလက်ပါမသွားအောင်ခုခံကာဝေးရတာဟာတက်မရော်ဘက်ကရောတပုတ်အဖွဲဘက်ကပါစူးစမ်းကြရတာပါအခုကိုကန့်ဖြစ်စင်မှာတော့တက်မရော်ဘက်အထိခိုက်အကြဆုံးအလွန်များတာကိုပိုင်အုပ်ချုပ်ခွင့်ရနေမြေတစ်ခုလုံးတည်ငြိမ်မှုပြပြသွားတာကိုအကြောင်းပြပြီးအချုပ်အချာအာဏာထိပါတယ်လို့အဓိပ္ပာယ်ဖွင့်လိုက်ပုံရပါတယ်ဒါကြောင့်လဲတထေးကြီးတွေစီးပွားရေးလုပ်ငန်းရှင်တွေအမှုပညာရှင်တွေကတက်မရော်ကိုငွေကြေးနဲ့ရုပ်ဝတ္ထုတွေလှူဒန်းကြအမျိုးဘာသာသာသနာထိမ့်သိမ့်ဆောက်ရှောက်ရေးလို့အဖွဲ့နဲ့အဖွဲ့အစည်းတချို့ကတက်မတော်ကိုထောက်ခံကြောင်းကြေညာချက်တွေထုတ်ကြတာဖြစ်ပါတယ်
။အခုတက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးစဉ်းစားရမှာ၂ချက်ရှိပါတယ်။ဒီပတ်ကြည့်ကြော်မှုလားပြည်ရေးစစ်လားဆိုတာပါ။အခုရပိုင်တွင်တက်မတော်ကကွယ်ဦးစီးချုပ်ကိုကျော်မူကြီးမဲအောင်ဆိုင်ဟာပြည်ရေးမီဒီယာ၆ခုနဲ့အင်တာဗျူးလုပ်ထားပြီးအခုကိုကန့်တက်ပွဲပြဿနာတွေကိုလည်းဖြေကြားထားပါတယ်။သူဖြေကြားချက်တွေမှာအင်ဂျင်နီယာတယောက်နိုင်ငံတနည်းအားဖြင့်ဒီပတ်ကြည့်ကြော်ရန်စားမှုဒီဥစိုးရရဲ့အပြစ်ကူမှုပါတယ်လို့အခွန်တပါးကမှပြောမထားပါဘူး။နိုင်ငံရေးဝန်ကြီးဌာနတာဝန်ရှိပြီတဲ့ကိုယ်တိုင်အခုကိစ္စပြည်ထောင်ငံတာဝန်ရှိပြီလို့လည်းပူးပေါင်းဆောင်ရွက်နေပါတယ်လို့ဆိုထားပြီးဖြစ်ပါတယ်။ဒါကြောင့်ဒီပြဿနာကိုပြည်ပကြည့်ကြမှုပြဿနာသို့မဟုတ်ဝင်ရောက်ဆက်ဖက်မှုပြဿနာအချုပ်အခြာအာဏာပြဿနာအဖြစ်ပုံဖော်တာမှန်ကန်မှုမရှိပါဘူး။နောက်တစ်ချက်ဒီကိုကန့်တပ်ဖွဲ့ MNPA ဟာလက်နက်ကိုင်တိုင်းသားတွေစုပေါင်းလာတဲ့ UNFC မြို့တော်တိုင်းသားများဖက်ဒရယ်ကောင်စီအဖွဲ့ဝင်နဲ့ဖြစ်နိုင်ငံလုံးပြည်ရဲ့သေးရေးဆိုင်ရာညနေအဖွဲ့ SCD အဖွဲ့ဝင်လည်းဖြစ်တဲ့အပြင်တို့နဲ့အတူအခြားတိုင်းသားလက်နက်တပ်ဖွဲ့တွေနဲ့ကုညီတပ်ဖွဲ့ဝင်နေတယ်လို့ဆိုပါတယ်။လက်ရှိတပ်ဖွဲ့တွေအတွက်နောက်ပလောင်တပ်ဖွဲ့နဲ့ရခိုင်တိုင်းသားလက်နက် AA အဖွဲ့ပါတယ်ဆိုတာအဲ့ဒီတပ်ဖွဲ့တာဝန်ရှိသူတွေကိုယ်တိုင်က မှန်ကန်တယ်ဆိုပြီးအတည်ပြုထားပြီးဖြစ်ပါတယ်။ CIA နဲ့မြောက်ပိုင်းချက်ပြီးတတ်မတော်ကတော့သူတို့မပါဘူးလို့ညှင်းဆုံထားပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီဖြစ်စဉ်ဟာတတ်မတော်နဲ့တိုင်းနာလက်နက်ကိုင်တပုံအုပ်စုတွေရဲ့တိုက်ပွဲဖြစ်ပြီးဒီရင်းစစ်အစိတ်ပိုင်းတစ်ခုပဲဖြစ်ပါတယ်
။တမနဦးသိန်းစိန်အစိုးရဟာတက်လာကလေးကပြည်ရင်းစစ်ပြဿနာကိုအပြစ်ရရေးနိုင်ငံရေးအရာဆွေးနွေးအဖြေရှာရေးနည်းလမ်းနဲ့ငြိမ်းချမ်းရေးတိစောက်သွားမယ်ဆိုပြီးပြောဆိုအကောင့်ထဲပေါ်နေပါတယ်။ဒီနေရာမှာမြန်မာနိုင်ငံမှာမိတင်းနေထိုင်ကြတဲ့ဗမာအပါအဝင်တိုင်းရင်းသားညီအကိုမောင်နှမတွေအားလုံးဟာစစ်ပွဲကိုမဟုတ်ဘဲငြိမ်းချမ်းရေးကိုအားပေးအားမြောက်ပြုတင်ပါတယ်။လက်ရှိတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲမှာတမရော်ဘက်ကအကြအဆုံးအထိခိုက်များတာကိုအကြောင်းပြပြီးနိုင်ငံတော်အချုပ်အခြာအာဏာကိုထိပါတာဖြစ်တဲ့ဆိုတဲ့ဆွဆွဲချက်ကိုပါအသားပေးဝါဒဖြန့်လာကြရင်အမုန်းတရားတွေပိုပွားပြည်တွင်းစစ်မီးကြီးပိုတောက်လောင်လာဖို့ပဲရှိပါတယ်။အားလုံးမှတ်မိကြပါဦးမယ်။သိမ့်မကြသေးခင်ကာလတုန်းကတမရော်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့် KIO လိုင်ဇာစခန်းကတိုင်းရင်းသားဗိုလ်လောင်20ကျော်တပြိုင်နက်တည်းအသက်ဆုံးရှုံးခဲ့ရတဲ့ဖြစ်စဉ်ရှိခဲ့ပူပါတယ်။အဲ့ဒီဖြစ်စဉ်ကြောင့်ဆိုပြီးကချင်တွင်ရခိုင်တွင်ပလောင်တွေက KIA တို့ AA တို့ TNLA တို့ကိုအားပေးကူညီထောက်ခံခဲ့မယ်ဆိုရင်ပဋိပက္ခတွေဘယ်တော့မှပြီးဆုံးတော့မှာမဟုတ်ပါဘူး
။ဒီမနက်ကမှပြည်ရင်းစစ်ဆိုတာလွတ်လပ်ရေးနဲ့အတူပေါက်ပွားလာတာဖြစ်ပါတယ်။ပြည်ရင်းစစ်ရှေ့ကြလာတဲ့နဲ့အမျှတိုက်ပြည်တဲ့နဲ့နာပြည်သူတွေလည်းအတိတ်ဒုက္ခရောက်ခဲ့ရပါတယ်။အထက်မှာဗမာစစ်ပြည်တွေပေါ်ပေါက်ခဲ့တယ်လို့တိုင်းနာစစ်ပြည်တွေလည်းပေါ်ပေါက်လာဒီလိုဖြစ်ရှိကြတဲ့ရှိကြနေရတာဖြစ်ပါတယ်။သမားပါဝင်တိုင်းသားညီကိုမောင်နှမတွေဟာကိုညီကိုချင်းချင်းပတ်ဖြတ်နေကြတဲ့ဒီစစ်ပွဲမှာစစ်ပွဲရှိကြစီမဲ့အဲဘက်တဖက်ကမှလက်ပြီးအားပေးတာမျိုးမလုပ်ပြင်မဲ့ငင်းချင်းကိုသာဒီဇိုင်းမမတောင်းဆိုပြင်မှာကြောင်းသုံးသပ်ဖြေပြလိုက်ရပါတယ
်။သတင်းစာဆရာဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ကြရတာပါရှင်။
ရရှိများရှင်မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲကျင်းပဖို့နှီးကပ်လာနေတဲ့အချိန်မှာလူ့ခွင့်ရေးခြေအနေကနောက်ပြန်ဆွဲလာတယ်လို့ Amnesty လူ့ခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပါတယ်ဆိုတဲ့အချိန်မှာလူ့ခွင့်ရေးပိုင်းမှာဆုတ်ယုတ်မှုတွေတကယ်ဖြစ်ပေါ်နေတာပါလားဘာကြောင့်အဲ့ဒီလိုပြောနိုင်တာပါလဲဆိုတာကို February လ24ရက်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့VOA ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေချိုတင်ပေးပို့ထားစီလိုပါတယ်။ VOA ဖုန်းနံပါတ်က2392382555ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လည်းစာနဲ့ဖြစ်စေအသံဖိုင်ကိုဖြစ်စေချိုတင်ရေးသားပေးပို့ထားလို့ရပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။သရရှင်ရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်လက်ထုတ်လင့်မယ့်တက်ကြီးစကားစီစဉ်မှာတော့ကျောင်းသားလူငယ်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးကဗျာဆရာမောင်စွမ်းကြီးကပြောပြမှာပါရှင
်။ရေပေါ်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်တင်ပြဆွေးနွေးနေတာကတော့ကျောင်းသားလူငယ်လှုပ်ရှားမှုတွေအကြောင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့တမိုင်းမှာလူတုလူတန်သားမျိုးမျိုးရဲ့လှုပ်ရှားမှုတွေအများကြီးပေါ်ထွက်ခဲ့ပါတယ်လှုပ်ရှားမှုတွေကိုရေတော်ဘုံလို့ခေါ်လို့ရှိပါတယ်အလုံးသမားရေတော်ဘုံလယ်သမားရေတော်ဘုံကျောင်းသားရေတော်ဘုံတန်သားရေတော်ဘုံစသဖြင့်ရေတော်ဘုံတွေကသုံးတကားစိတ်နေပါတယ်တော်လန်ရေးကိုတော်လန်ရေးလို့အပြီးပြနိုင်တဲ့ရေတော်ဘုံကြီးနှစ်ခုကတော့ဗီရှာတော်လိုင်းရင်းနဲ့အချီတော်လိုင်းရေတို့ဖြစ်ပါလေ။ရှစ်လေးလုံးရေတော်ဘုံကြီးကတော့ကျောင်းသားတွေကစတင်လိုက်ခဲ့ပြီမြင်တနိုင်ငံလုံးလူတုလူရန်သာပေါင်းစုံပါဝင်ခဲ့တဲ့လူတုလှုပ်ရှားမှုကြီးတရားဖြစ်အသွန်ဆောင်သွားခဲ့ပါလေ။ခုလောလောဆယ်2015နှစ်ဦးကာလမှာဖြစ်ပေါ်လာတဲ့ကျောင်းသားလှုပ်ရှားမှုကြီးကတော့ဒီဖြစ်ဒီရှစ်နှစ်ဒီနှစ်မှာသူကြတော့လှုပ်ရှားမှုကြီးဖြစ်ပါတယ်။ကျောင်းသားတွေကအမျိုးသားပညာရေးဥပဒေကိုဆိုင်ကျန်ဆန္ဒပြတဲ့အနေနဲ့မန္တလေးကနေရန်ကုန်ကိုကုန်းကျောင်းဖြစ်ချင်းဖြစ်တဲ့ဆန္ဒပြပွဲကြီးကကျောင်းသားတွေတမျိုးပြီးတမျိုးဖြစ်တက်လာနေတဲ့အခါသူတို့ကကျောင်းသားလူငယ်တွေဒီပါပြည်သူတွေနဲ့ယဟန်တန်တာတွေကသွားရောက်ကြိုးလာကြပြီး
ကိုမျိုးကထပ်သွားပြန်တော့လဲလိုင်လံပို့ဆောင်ကြပါသေးတယ်။လမ်းခရီးတစ်လျှောက်မှာဘုန်းကြီးကျောင်းတွေကိုလည်းဝင်ရောက်နားနေကြပါတယ်။ဒါပေမဲ့တချို့ဒေသတွေမှာအာဏာပိုင်တွေကဘယ်လိုအခွင့်အာဏာလဲလဲမသိဘုန်းကြီးကျောင်းတွေကိုလက်မခံတဲ့လူအမိတ်ပေးတာစီကြကျောင်းလဲသိရပါတယ်။ဒါပေမဲ့တန်ခါတော်တွေကကျိုးချိုးသွားပုံတွေကိုဓာတ်ပုံတည်းတွေမှာမြင်ရတဲ့လူများကမျက်ရည်နေကြပါရဲ့။ဒီလောက်ရှာမှုကြီးဟာဟိုကိုလိုနီခေတ်ကရင်းနှီးတပိတ်တက်ကြီး၆မြို့ကနေရန်ကုန်ပြည်ကုန်ဒေသတော်ကြီးရှိရှိဥတည်ချီတက်လာကြပုံနဲ့ဆင်တူးနေပါတယ်။ဒီတောင်းတလေးတွေဟာချစ်လေးဘုံရေတော်ဘုံစိတ်ကနဲ့ချီတက်လာကြပြီမဲ့ဘဂတအဖွဲ့ကြောင့်နဲ့တက္ကတတို့ဖွဲ့စည်းများရဲ့စနစ်တကျပြည်ုံဥဆောင်မှုနဲ့ချီတက်လာတာဖြစ်လို့လောက်ရှာမှုတရားအနေနဲ့ပြည်သေးတမ်းမှုရှိလာပါတယ်အတွေ့အကြုံကလည်းအင်တန်ရင်ကျက်နေပြီဖြစ်လို့သူတို့ဟာသိသိငင်ငင်ဖြစ်ကြပါတယ်ခေတ်ဒီမြန်မာနိုင်ငံရေးလှုပ်ရှားမှုတမိုက်ခါတောင်းတအရေးတော်ဘုံတွေနဲ့စတင်ခဲ့ပါတယ်1920ပထမတက္ကသိုလ်တပိတ်ကြီးကပထမဆုံးဥရေတွင်းကဒီမိုကရေစီနိုင်ငံရေးလှုပ်ရှားမှုကြီးဖြစ်ပါတယ်တောင်းတတပိတ်ကနေအမျိုးသားရေးလှုပ်ရှားမှုကြီးအတွင်ကိုထောင်းသွားခဲ့ပါတယ်1936ဘုံနုကောင်ဆန်းမမခင်များတို့ပါဝင်ဥဆောင်တဲ့တပိတ်ကဒုတိယတပိတ်အဖြစ်သမိုင်းဝင်ပါတယ်။ပြည်သူလူထုကြားကိုတော့ကူးစက်မသွားခဲ့ပါဘူး။1938တောင်းတတပိတ်ကြီးကတော့အတွင်းရုံးကိုဝိုင်းလာရောရန်ကုန်ရင်းနှီးမြေတပိတ်တိုက်ကြီးချစ်တဲ့လာရာရောမြို့ဝကျွန်းမော်လဲသမားတွေရောရန်ကုန်ကိုချစ်တဲ့လာရာလို့ဒီနေ့ဆုံးလို့တွေးရောရှက်တင်ဖြစ်သွားပြီးအောင်ဆန်းဝေယံကြီးရာကဒုတိယကဘာစစ်ကာလနဲ့ဆက်ပြီးရဲဘော်တုံးကြိတ်တွေပေါ်လာတော့80 dollar ရေးလီပေါ်လာတာနဲ့ဆက်ဆက်ပြီးဖွာသွားခဲ့ပါတယ်။ဒီနေ့ကျောင်းသားတွေဟာတက္ကသဘက္ကသတမိုင်းစိတ်ဓာတ်ကိုသက်ခံပယ်ဆောင်လာကြပါတယ်။ဒီစိတ်ဓာတ်ကိုဘုန်းနေဝင်းကသူခေတ်လျှောက်လို့မှလမ်းကြီးလူငယ်ဖွဲ့နဲ့ဖွဲ့စည်းပြီးတော့အများကျိုးဆောင်ကိုကျိုးအောင်ဆောင်ဖို့နဲ့ဆက်ရှိမှုပါတယ်။ကိုကျိုးမအောင်ရင်အများကျိုးမဆောင်ဘူးဆိုတဲ့လမ်းကြီးလူလယ်တွေငွေထုတ်ခဲ့ပါတယ်။ဒါပေမဲ့80 dollar ရေးကာလာမှာမြင့်တင်ခဲ့တဲ့အာရှလူငယ်စိတ်ဓာတ်ကိုမချေဖက်နိုင်ခဲ့ပါဘူးတို့တကူကောင်းစိတ်ထားပေးအများကျိုးအတွက်ထိုင်းရမယ်တဲ့ဒီနေ့ကျောင်းသားတွေဟာတက္ကသဘက္ကသအရှင်လာအာရှလူငယ်စိတ်ဓာတ်နဲ့ပညာရေးစနစ်တောင်းလဲဖို့ဆက်လက်ကြိုးစားနေကြပါတယ်တို့တို့မုခအောင်လာနိုင်မယ်လို့ကျွန်တော်ယူယူပါတယ်ခင်ဗျာတော်တော်များများပါ
ဒီတစ်ပတ်တက်ကြီးစကားအစီအစဉ်ကိုကဗျာဆရာမောင်ဆွမ်းရည်ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါ
။ယူကရိန်းနိုင်ငံထဲကိုရုရှားနိုင်ငံကျူးကျော်ဝင်ရောက်ဖို့အတွက်ကိုရုရှားအစိုးရအစီအစဉ်ဆွဲထားတဲ့မဟာဗျူဟာဆိုင်ရာအချက်အလက်တွေကိုဒီသတင်းပတ်ထဲမှာဖော်ပြဖို့ရှိတယ်လို့ရုရှားနိုင်ငံထဲကတီးခြားလွတ်လပ်တဲ့သတင်းစာကြီးတစ်စောင်ရဲ့ editor ကပြောလိုက်ပါတယ်။အချက်အလက်တွေအရဒီလိုကျူးကျော်ဖို့အတွက်ရုရှားလိုလာတဲ့သမ္မတဟောင်းဖစ်တာယန်နူကော့ဖစ်ယာရုကနေဆင်းပေးမသွားရခင်သတင်းပတ်တွေအလိုတွေကစီစဉ်ပြင်ဆင်ထားပုံရတယ်လို့ Novaya Gazeta သတင်းစာ Editor Dmitry Maratov ကပြောပါတယ်ရုရှားအစိုးရရဲ့ဆာရွက်စာရန်တွေသူဘလို့ရရှိတယ်ဆိုတာကိုတော့ဒီရုရှားအသံလွှင့်ဌာနတစ်ခုနဲ့မေးမြန်းကမ်းမှသူကပြောမသွားပါဘူးအမေရိကန်နဲ့ကနေဒါတခါ UK က shopping center ကြီးတွေအပေါ်ကိုတိုက်ခိုက်ဖို့ဆိုမာလီယာနိုင်ငံအခြေစိုက် Islamic စစ်သွေးကြွတွေရဲ့ချိန်ချောက်မှုကိုအာဏာပိုင်တွေဘက်ကအလေးနဲ့ထားတယ်လို့အမေရိကန်အမိမြေလုံခြုံရေးဆိုင်ရာအကြီးအကဲကပြောကြားခဲ့ပါတယ်။အနောက်တိုင်း shopping center ကြီးတွေကိုတိုက်ခိုက်ကြဖို့တိုက်တွန်းထားတဲ့ဗီဒီယိုတစ်ခုကို Al Shabaab စစ်သွေးကြွတွေထုတ်ပြန်ခဲ့ပြီးတဲ့နောက်မှာပြည်သူတွေနုံနုံကြကြရှိကြဖို့နဲ့မတင်ငါစရာတွေ့ရတဲ့တင်ပေးကြဖို့အတွက် CNN ရုပ်သံနဲ့မေးမြန်းကမ်းမှအမိမြေလုံခြုံရေးဆိုင်ရာဝန်ကြီး Jay Johnson ကပြောကြားခဲ့ပါတယ်။တိုက်ခိုက်ဖို့တိုက်တွန်းထားတဲ့ shopping center တွေထဲမှာ American ပြည်ထောင်စုမြောက်ပိုင်း Minnesota ပြည်နယ်က Mall of America shopping center ကြီးလည်းပါဝင်ပါတယ်။တခါဒီဆိုမာလီနိုင်ငံတိခတ်မှာ Syria နိုင်ငံမြောက်ပိုင်းကတမိုင်းဝင်ဂူဘိမှန်တစ်ခုကိုစောင့်ရှောက်ဖို့ချထားတဲ့ Turkey တပ်တွေကိုကယ်ဆယ်ဖို့နဲ့အဲ့ဒီဂူဘိမှန်နေရာရွှေ့ပြောင်းဖို့ Turkey စစ်တပ်ရဲ့ဆောင်ရွက်မှုဟာမြောင်မြောင်တင်းတင်းကျူးလွန်မှုဖြစ်တယ်လို့ Syria အစိုးရကပြောကြားခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါရှင်ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရမှုကတော့ဦးစံမိုးဝေပါအင်ဂျင်နီယာကတော့ Aiden ဦးတကူဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တာပါရှင်နားဆင်ကြတဲ့သရရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ဘေးရန်ကင်းကွာပြီးတော့မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.